Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဇူလိုင်လ10ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုဝင်ပါရှင
်မင်္ဂလာညချမ်းပါရှင်ကျွန်မသင်ကြီးထိုက်ပါအမေရိကန်ပြည်ထောင်စုမှာရဲတွေပြစ်ခတ်လို့အရသာ2ဦးသေဆုံးခဲ့ရပြီး6မြောင်းပြစ်ခတ်ခံရလို့ရဲတပ်ဖွဲ့ဝင်5ဦးကြာဆုံးခဲ့ရပြီးနောက်မှာတော့အမေရိကန်ပြည်ထောင်စုဟာတချို့လူတွေပြောနေတယ်လို့စေဝန်းကွဲနေတာမဟုတ်ဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာတော့ထင်ရှားတဲ့ဝေဖန်ရေးဆရာတဦးပြစ်ခတ်တပ်ဖြတ်ခံရပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆင်ရမာကတော့ပြည်သစ်နိုင်ငံမှာကျင်းပနေတဲ့ Euro 2016 Final ပွဲစဉ်မှာဒီကနေ့ရှင်ပြိုင်ကစားကြမယ့်အင်ရှင်ပြည်သစ်အသင်းနဲ့ပေါ်တူဂီအသင်းတို့ဘောလုံးကစားကြတဲ့အခါချန်ပီယံအဖြစ်အနိုင်ရရှိရေးနှစ်ဖက်အသင်းပေါ်မှာဘယ်လိုဖိအားတွေရှိနိုင်ပါသလဲ
။ဖိအားကိုကျော်တော့ပြည်သစ်ပေါ်မှာတွေကဝါရင့်နေတော့တွေ့ကြုံရှိရယ်။တော့တော်နယ်လိဂ်မှာလည်းဒီကနေရကစားနေတဲ့လူတွေဆိုတော့ကျွန်တော်ကျမရဲ့
အားကစားဆောင်မရှိဥမျက်သက်သုံးသက်ထားတာပါ။နောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်။မြမဒီမိုကရေစီအပြောင်းလဲမှာအမျိုးသမီးတွေပါဝင်မှုဦးဆောင်မှုအခန်းကဏ္ဍမေးခွန်းထုတ်စရာရှိတဲ့စိန်ခေါ်မှုတွေအကြောင်းကိုမေးမြန်းထားတဲ့မြမဒီမိုကရေစီရဲ့ရဆွေးနွေးကဏ္ဍနဲ့အတူတနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မမိုးဖြူတို့ကတင်ပြပေးမှာပါရှင်။
အမေရိကန်ပြည်ထောင်စုမှာရဲခါပစ်ခတ်လို့အာဖရိကန်အမေရိကန်နှစ်ဦးသေဆုံးခဲ့ရမှုနောက်ဒါလက်စ်မြို့မှာ6မြောက်တိုက်ခိုက်မှုအတွင်ရဲတပ်ဖွဲ့ဝင်5ဦးတို့ကြာဆုံးခဲ့ရပြီးနောက်ဒီသတင်းပတ်ဟာစိတ်ထိခိုက်နာကျင်ပွဲသတင်းပတ်ဖြစ်ပါတယ်လို့သမ္မတဥဘာမကမှတ်ချက်ပြုပြောဆိုပြီးတုံ့လုံနေတဲ့အမေရိကန်ပြည်သူတွေကိုနှစ်သိမ့်ဖို့ကြိုးစားပါတယ်သမ္မတဥဘာမဟာပိုလန်နိုင်ငံဝါဆောမြို့မှာကျင်းပနေတဲ့ NATO ထိပ်သီးစည်းဝေးပွဲအတွင်ဒီလိုပြောခဲ့တာဖြစ်ပေမဲ့သတင်းစာရှင်းလင်းပွဲအတွင်သူပြောသွားတာအများစုဟာအမေရိကန်ပြည်ထောင်စုမှာဖြစ်ပျက်နေတာတွေကိုပဲအလေးပေးပြောသွားတာပါသမ္မတဥဘာမဟာဥရောပခီးစဉ်ကိုတရက်လျှော့ပြီးတနင်္ဂနွေညမှာဝါရှင်တန် DC မြို့ကိုပြန်လာမှာဖြစ်ပါတယ်သူအနေနဲ့မြို့တော်ဝင် Mike Rawlings ရဲ့ဖိတ်ကြားချက်အရဒါလက်မြို့ကိုရှေ့သတင်းပတ်အစောပိုင်းမှာသွားဖို့စီစဉ်ထားတယ်လို့သမ္မတကပြောပါတယ်အမေရိကန်ပြည်ထောင်စုဟာတချို့လူတွေပြောနေသလောက်စိတ်ဝမ်းကွဲနေတာမဟုတ်ဘူးလို့အစာချီပြီးသမ္မတဥဘာမာကသူ့ရဲ့သတင်းစာရှင်းလင်းပွဲကိုစတင်ခဲ့တာပါရဲတပ်ဖွဲ့ဝင်တွေနဲ့လူနည်းစုအတိုင်းအဝိုင်းတွေကြားဖြစ်ပေါ်နေတဲ့တင်းမာမှုတွေအပါအဝင်တကယ့်လက်တွေ့ကျုံ့တွေ့နေရတဲ့ပြဿနာအခက်အခဲတွေကိုဖြေရှင်းနိုင်တဲ့အခြေခံအုတ်မြစ်ပေါ်မှာတိုင်းပြည်ကိုတည်ထောင်ထားတာဖြစ်တယ်လို့လည်းသမ္မတကပြောပါတယ်ဒါလည်းမြို့ကရဲတပ်ဖွဲ့ဝင်တွေကိုပြစ်ခတ်ခဲ့သူကိုသူ့အနေနဲ့ဘလို့သတ်မှတ်မလဲလို့မေးတာမှာတော့အဲ့ဒီလူဟာစိတ်မနှံ့သူတူဖြစ်တယ်လို့သမ္မတကပြန်လည်ဖြေကြားခဲ့ပါတယ်။ဒါလည်းမြို့က6မြောင်းပြစ်ခတ်သူတနတ်သမားဟာအာဖရိကန်အမေရိကန်တွေကိုကိုးစားမပြုဘူးလို့လည်းသမ္မတကပြောပါတယ်။တချိန်တည်းမှာပဲဒီမိုကရက်တစ်ပါတီနဲ့ရီပပ်ဘလစ်ကန်ပါတီတို့ကသမ္မတလောင်းဖြစ်ဖို့တေချာသလောက်ဖြစ်နေတဲ့ဟီလိုရီကလင်တန်နဲ့ဒိုနယ်ထရန့်တို့ကလည်းဝမ်းနည်းကြေကွဲကြောင်းအသီးသီးပြောဆိုကြသလိုနိုင်ငံကိုပြန်လည်တည်ဆောက်ဖို့နဲ့ဒီလိုအဖြစ်ဆိုးမျိုးတွေကနေအမေရိကန်ပြည်သူတွေလွတ်မြောက်စေဖို့လှုံ့ဆော်သွားမယ်လို့ပြောပါတယ်။ဒါအပြင်နှစ်ဦးစလုံးတို့ကလည်းသူတို့ရဲ့အရေးပါတဲ့မဲဆွဲစည်းရုံးပွဲတွေကိုဆိုင်းငံ့ထားပါတယ်ရှင်။
အမေရိကန်သမ္မတဘရက်အိုဘားမားကသူ့ဆိုရဥရောပနဲ့ NATO မဟာမိတ်နိုင်ငံတွေကြားအခုလိုအရေးကြီးဆုံးကာလမှာအမေရိကန်ပြည်ထောင်စုအနေနဲ့ဥရောပကိုရေရှည်ထောက်ခံသွားမှာဖြစ်တယ်လို့ဥရောပနိုင်ငံတွေစီလုံးညီညွတ်ကြဖို့တိုက်တွန်းခဲ့ပါတယ်။အခုလိုစိန်ခေါ်မှုကြီးမားနေတဲ့အခိုက်အတန့်မှာအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်တော့မှပြောင်းလဲမှာမဟုတ်တဲ့ဥရောပရဲ့လုံခြုံရေးနဲ့ကာကွယ်ရေးအတ္တလန္တိတ်ဒေသဖြတ်ကျော်ပူးပေါင်းဆောင်ရွက်မှုတွေနဲ့ပူးတွဲကာကွယ်မှုတွေအတွက်အမြဲတည်တံ့နေမဲ့ထောက်ခံအားပေးမှုတွေဆက်ပေးမယ်လို့စနေနေ့ကကျင်းပတဲ့ NATO ထိပ်သီးစည်းဝေးပွဲမှာသမ္မတဥဘာမကပြောဆိုပါလေ။အခုထိပ်သီးစည်းဝေးဟာ NATO အဖွဲ့အနေနဲ့ထားလောင်းအာမခံချက်ပေးတာမျိုးကနေတားဆီးဟန်တားရေးဘက်ကိုဥတီချက်ပြောင်းလိုက်တဲ့အလှည့်ပြောင်းတစ်ခုကိုအမှတ်သားပြုတယ်လို့ American တာဝန်ရှိသူတွေကပြောဆိုပါလေ။တောက်ကြနေ့ထိပ်သီးစည်းဝေးပွဲအစပိုင်းမှာ American အနေနဲ့ Russia ရဲ့ရန်လုံမှုကိုတားဆီးဖို့အယောရှင်းဆုံးဆောင်ရွက်ချက်ဖြစ်အမေရိကန်တပ်ဖွဲ့ဝင်တထောင်လောက်ကိုပိုလန်နိုင်ငံကိုစေလွှတ်မယ်လို့သမ္မတကကြေညာခဲ့ပါတယ်။ Baltic နိုင်ငံတွေဖြစ်တဲ့ Estonia, Latvia နဲ့ Lithuania တို့မှနောက်ထပ်စစ်အင်အားတွေချထားဖို့ကိုလည်း NATO အဖွဲ့ဝင်တွေကသဘောတူပါတယ်။ဒါဟာစေအေးကာလပြီးသွားကြတဲ့ကဆိုရင် NATO အဖွဲ့ရဲ့အကြီးဆုံးစစ်အင်အားချထားမှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ NATO တာဝန်ရှိသူတွေကပြောပါတယ်ရှင်။
တောင်စရိုင်းနိုင်ငံမြို့တော်ဂျူဘာမှာစန့်ကျင်ဘက်အုပ်စုတွေကြားအကြမ်းဖက်မှုတွေကြောင့်လူတရာကျော်တေဆုံးခဲ့ရပြီးနောက်တနေ့ဒီကနေ့တနင်္ဂနွေနေ့မှာတော့ပြစ်ခတ်မှုတွေဖြစ်ပါတယ်။တဘုံဟောင်းနေတဲ့ဆွေရတပ်ဖွဲ့တွေကြားအပြန်အလှန်ပြင်းပြင်းထန်ထန်ပြစ်ခတ်ခဲ့ကြပြီးမြို့ရက်ကနေရအတော်များများမှာပြစ်ခတ်တန်းတွေကြားရတယ်လို့မြို့တော်ဂျူဘာကမျက်မြင်တွေ့သူတွေကပြောပါတယ်။တောင်စရိုင်းနိုင်ငံရဲ့၅နှစ်မြောက်လွတ်လပ်ရေးနေ့အကြိုနေ့မှာတိုက်ခိုက်မှုတွေဆက်ဖြစ်ခဲ့ပြီးနောက်မှာအခြေအနေကိုတည်ငြိမ်အောင်ထိန်းသိမ်းဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကမနေ့စနေနေ့ကအရေးပေါ်ကြေညာချက်တစ်စောင်ထုတ်ပြီးတောင်းဆိုထားတာပါသမ္မတဆာဗာခီယာကိုတစ္ဆာခံသူတွေနဲ့ပြိုင်ဘက်လက်ရှိဒုတိယသမ္မတရီယာမာချာကိုထောက်ခံသူတွေကြားတိုက်ခိုက်မှုတွေဆက်မလုပ်ဘဲအပြစ်ရချဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်ကတိုက်တွန်းထားပါတယ
် Sunday Times of London ရဲ့ဝိုင်းအမေရိကန်သတင်းတောက်မရီကိုဗင်ရဲ့မိသားစုဝင်တွေကစီးရီးယားအစိုးရကိုတရားစွဲဆိုလိုက်ပါတယ်။စီးရီးယားနိုင်ငံဟောင်းစပြုတ်ကိုဝိုင်းရံပြီးရရဆက်ဆက်လှုပ်ဆောင်ခဲ့တာတွေကိုသူမအနေနဲ့သတင်းရေးသားဖော်ပြနေတာတွေကိုတားမြစ်နိုင်ဖို့အတွက်စီးရီးယားအစိုးရက2012ခုနှစ်အတွင်းမှာသူ့ကိုပြစ်မှတ်ထားပြီးတပ်ဖြတ်ခဲ့တာလို့ဆိုပြီးအမှုဖွင့်တာဖြစ်ပါတယ်။ဟောင်းစပြုတ်နယ်တွင်းကဘပ်အာမာ2012ခုနှစ်ဖေဖော်ဝါရီလ22ရက်နေ့ကသတင်းသမားတွေရဲ့ယာယီတဲကိုစီးရီးယားသမ္မတဘရှာအယ်အက်ဆတ်အစိုးရကဒုံးကျည်နဲ့ကျိုတင်ကြံရွယ်တိုက်ခိုက်ခဲ့တာမှာသတင်းတောက်မရီကိုဗင်နဲ့ပြင်သစ်ထပ်ပုံဆရာရမီအော့စလစ်တို့တေဆုံးခဲ့ရတယ်လို့အမှုဖွင့်ချက်မှာဆွဆွဲပါတယ်။ဒီတိုက်ခိုက်ခံရမှုတွေမှာတခြားသတင်းတောက်၃ယောက်လည်းဒဏ်ရာရခဲ့တာဖြစ်ပါတယ်။သိသိရမိထားတဲ့စီးရီးယားအစိုးရရဲ့စာရွက်စာရမ်းတွေနဲ့ပြည်ပထွက်ပြေးသူတွေထံကသတင်းချက်လက်တွေကိုအခြေခံပြီးကုလို့အမှုဖွင့်တာဖြစ်ပါတယ်။စီးရီးယားသတင်းနည်းပညာပိုင်းဆိုင်ရာဝန်ကြီးကတော့အဲ့ဒီအချိန်တုန်းကသတင်းတောက်ကိုဗစ်နဲ့အော့စလစ်တို့စီးရီးယားနိုင်ငံထဲမှာရှိနေတယ်ဆိုတာကိုအစိုးရကမသိဘူးလို့ပြောပါတယ်။တရားစွဲဆိုမှုကိုတော့မနေ့စနေနေ့ကဝါရှင်တန်ကပြည်ထောင်စုတရားရုံးမှာကိုဗစ်နဲ့ညီမတော်ဆက်တဲ့ကက်သလင်းကိုဗစ်နဲ့မိသားစုဝင်ရဲ့ကိုစားတရားမျှတမှုနဲ့တာဝန်ခံမှုတာဝန်ယူမှုဆိုင်ရာအဖွဲ့ Center for Justice and Accountability ကအမှုဖွင့်ခဲ့တာဖြစ်ပါတယ်။
ဗီယိုအမေရိကန်အတန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93235လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ UI မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။ရခိုင်ပြည်နယ်တွင်းကမွတ်စလင်အတိုင်းအဝိုင်းဆိုတဲ့အသုံးနှုန်းသတ်မှတ်ချက်ကိုမကျေနပ်ကြတဲ့ဗုဒ္ဓဘာသာဖုံးတော်ကြီးတွေအမျိုးသားအမျိုးသမီးယာနဲ့ချီပြီးရန်ကုန်မြို့မှာဆန္ဒပြပါတယ်။ရခိုင်ပြည်နယ်မှာမွတ်စလင်ဟုသတ်မှတ်ချက်ချက်ချင်းရဲဆိုတာအပါအဝင်ကျွေးကျော်တန်းနေတံပြိုင်ဆိုပြီးရန်ကုန်မြို့ရှိတကုံဖျားအနီးကျေးသွန်းဖျားရှိကနေတာမွေမြို့နယ်ဟစ်တိုင်ခွင်းကိုလမ်းလျှောက်ချီတက်ဆန္ဒပြကြတာပါ။ဗုဒ္ဓဘာသာဖုံးတော်ကြီးတွေအပါအဝင်ဆန္ဒပြသူတွေကရခိုင်မျိုးသားအလံတွေမြန်မာနိုင်ငံတော်အလံတို့ကိုကင်ဆောင်ပြီးတော့ချီတက်ခဲ့ကြတာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်ပြီးခဲ့တဲ့သတင်းဖတ်ကဒီအသုံးနှုန်းနဲ့ပတ်သက်ပြီးဆန္ဒပြခဲ့ကြပြီးအခုရန်ကုန်မြို့မှာဆန္ဒပြပွဲကိုထပ်ပြီးစီစဉ်ခဲ့တာဖြစ်ပါတယ်
။ဒီနေ့တနင်္ဂနွေနေ့နေ့လည်ခင်းမှာကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့ဓာတ်ဆီဆိုင်တစ်ခုနားက Caltex Coffee ဆိုင်မှာထိုင်နေတဲ့ထင်ရှားတဲ့ကမ္ဘောဒီးယားနိုင်ငံကြီးသုံးသက်သူနဲ့တက်ကြွလှုပ်ရှားသူတယောက်ဖြစ်တဲ့ကမ်လီကိုတနက်နေ့ပြစ်ခတ်တပ်ဖြတ်ခံရလို့သိဆုံးခဲ့ပါတယ်။တနက်နေ့ပြစ်ခတ်ရသူဟာအခြေခံလူဒန်းစားတွေအတွက် Grassroots Democracy Party တည်ထောင်သူလည်းဖြစ်အစိုးရကိုဝေဖန်သူထင်ရှားတဲ့နိုင်ငံကြီးသမားတူလည်းဖြစ်ပါတယ်။ဒီတပ်ဖြတ်မှုကြောင့်ဝန်ကြီးချုပ်ဟွန်ဆန်ရဲ့အစိုးရအပေါ်ပြည်သူလူထုရဲ့မကျေနပ်မှုတွေတိုးလာပြီးဒီတပ်ဖြတ်မှုဖြစ်တဲ့နေရာမှာလူအုပ်ကြီးဆန္ဒပြခဲ့တဲ့အချက်ကဒီတပ်ဖြတ်မှုဟာနောက်နှစ်ရွေးကောက်ပွဲမတိုင်ခင်အရက်ဖက်လူအဖွဲ့အစည်းတွေနဲ့တိုက်ခတ်နိုင်ငံရေးသမားတွေကိုလက်ရှိအစိုးရရဲ့ချိန်ချောက်မှုတွေကနောက်ဆုံးလှုပ်ရက်တစ်ခုဖြစ်တယ်ဆိုတာထင်ရှားစေပါတယ်။အဲ့ဒီတပ်ဖြတ်မှုကိုမျက်မြင်တွေ့ခဲ့ပြီးသူ့ရဲ့အမည်ပုံပန်းမဖော်ပြဖို့သတင်းတောက်တွေကိုတောင်းဆိုခဲ့တဲ့အမျိုးသမီးတယောက်ရဲ့ပြောပြချက်အရတော့ကမ်လီကော်ဖီတောက်နေတုန်းမှလူနှစ်ယောက်ဆိုင်ထဲကိုလမ်းလျှောက်ဝင်လာပြီးသူ့ကောင်းကိုတနက်နဲ့အနည်းကအချက်ပေါင်းများစွာပစ်ခဲ့တာဖြစ်ပါတယ်။တန်တရာရှိခဲ့တဲ့တနက်သမားကိုဖမ်းထားပြီးအဲ့ဒီသူကအကျွေးကိစ္စကြောင့်တနက်နဲ့ပစ်ခဲ့တာဖြစ်တယ်လို့ပြောတဲ့အကြောင်းမျိုးသားရဲတပ်ဖွဲ့ပြောခွင့်ရ Catch Chantreth ကပြောဆိုပေမဲ့တနက်သမားရဲ့နာမည်ကိုတော့ထုတ်ပြောတာမျိုးမရှိပါဘူး။ကမ်လီမသေးခင်ကဝန်ကြီးချုပ်ဟွန်ဆန်မိသားစုရဲ့စီးပွားရေး Empire အကြောင်းဖော်ထုတ်ရေးသားတဲ့ Global Witness အစီရင်ခံစာအကြောင်းအခြေအဝင်ပြောသွားခဲ့တယ်လို့ထင်ရှားတဲ့လူခွင့်ရေးလှုပ်ရှားသူဖုံးတော်ကြီးလောင်ဆူဘတ်ကမှတ်ချက်ပြီးပြောဆိုပါလိမ့်ရှင်
တရုတ်ကမ်းရိုးတန်းမှာနီပါတက်တိုင်ဖုံဖုံတိုင်းဝင်ရောက်ပြီးမိုးသည်ထံလေပြင်းတိုက်တာကြောင့်အိုးအိမ်တွေပျက်စီးမြေပြိုကျတာတွေဖြစ်ခဲ့ပြီးအနည်းဆုံး2ဦးသေဆုံးပြီး18ဦးပျောက်ဆုံးနေတယ်လို့တရုတ်နိုင်ငံအရှေ့တောင်ပိုင်းဖူဂျန်ပြည်နယ်ကတာဝန်ရှိသူတွေကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုပါတယ်လူပေါင်း 43,800 ကိုလည်းနေရာရွှေ့ပြောင်းထားရတယ်လို့ပြည်နယ်ရေရင်းမြစ်ဌာနတာဝန်ရှိသူတွေကပြောပါတယ်
ဩစတြေးလျနိုင်ငံရဲ့ရွေးကောက်ပွဲမှာဆန္ဒပေးပြီးတဲ့နောက်ရှိရဲ့အကြာဒီနေ့တနင်္ဂနွေနေ့မှာအတိုက်ခံလေဘာပါတီရွေးကောက်ပွဲမှာရှုံးနေတဲ့အကြောင်းအသိမှတ်ပြုပြောဆိုပါတယ်သူရဲ့ပြိုင်ဘက်တွေဖြစ်တဲ့ဝန်ကြီးချုပ်မာကွန်တမ်ဘုံနဲ့သူရဲ့ညွန်ပေါင်းအစိုးရအနေနဲ့အာဏာထိန်းချုပ်နိုင်မှုလုံလောက်တဲ့မဲရီအတွက်ရမှာသိကြတယ်လို့လေဘာပါတီခေါင်းဆောင်ဘီလ်ရှော့တန်ကပြောဆိုလိုက်ပါတယ်ရှင
်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမတ်တိန်ကီထိုင်းနယ်မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူဆုံးနားဆင်ရမှာကတော့ပြင်သစ်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပနေတဲ့ယူရို2016ဥရောပဖလားဖိုင်နယ်ကိုအင်ရှင်ပြင်သစ်နဲ့ပေါ်တူဂီအသင်းတို့ပဲရစ်မြို့မှာဒီကနေ့ဘောလူးကြမှာပါ။ပြင်သစ်ပြည်သူတွေအတွက်အစွမ်းကုန်ကြိုးစားသွားမှာဖြစ်တယ်လို့သူတို့အသင်းအောင်ပွဲရဖို့အရေးကြီးတယ်လို့ပြင်သစ်ဘက်ကပြောဆိုလိုက်ပါတယ်။ပေါ်တူဂီဘက်ကတော့ဖိုင်နယ်ပွဲမှာဘာမဆိုဖြစ်နိုင်တယ်လို့လည်းတုံ့ပြန်လိုက်ပါတယ်။ဒီပွဲပေါ်မှာဂျာမနီနိုင်ငံကအကြအမြင်ဆင်မာကြီးရဲ့ရွေးချယ်မှုနဲ့အတူအားကစားဆောင်မရှင်တွေရဲ့သုံးသက်ချက်ကိုတော့ကိုရန်နိုင်ကတင်ပြပေးထားပါတယ်ရှင်
။ယူရို2016ဥရောပဖလားဘောလုံးပွဲကတော့နောက်ဆုံးဖိုင်နယ်ကိုရောက်လာပါပြီ။အင်ရှင်ပြင်သစ်နဲ့ပေါ်တူဂီတို့ပဲရစ်မြို့ကစတာတဗရန်စ်ဘောလုံးဂွင်းကြီးမှာမြန်မာစံတော်ချိန်တင်လာနေမနဲ့တနအီခွဲမှာဘောလုံးကြမှာပါ။အင်ရှင်ပရိသတ်တွေကလည်းသူတို့အသင်းကိုအားပေးဖို့ပြင်နေကြပြီးတော့ပြင်သစ်အသင်းသားယူရို2016ကိုဘိုဆွဲခဲ့မယ်ဆိုရင်ပြင်သစ်နိုင်ငံသားတွေအတွက်စိတ်ဓာတ်တက်သွားစေမယ်လို့ပြင်သစ်သမ္မတဖွန်ဆွာအော်လန်ကပြောလိုက်ပါတယ
်ကျွန်တော်ကကစားသမားမဟုတ်တယ်လို့နည်းပြလည်းမဟုတ်ပါဘူးပြင်သစ်အသင်းရဲ့အောင်မြင်မှုဟာကျွန်တော်ကြောင့်မဟုတ်ပါဘူးဒါပေမဲ့လည်းဖိုင်နယ်မှာနိုင်ပြီးဘိုဆွဲလိုက်မယ်ဆိုရင်တော့ပြင်သစ်ပြည်သူတွေပျော်ရွှင်ပြီးစိတ်ဓာတ်တက်ကြွလာမှာဖြစ်တယ်လို့အသင်းအတွက်လည်းဂုဏ်ယူကြမှာဖြစ်ပါတယ်
ဒီနိုင်ငံမှာပြီးခဲ့တဲ့မတ်လကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတော့လူ130သေဆုံးပြီးတော့380နီးပါးဒဏ်ရာရခဲ့ကြတာပါ။ဒါကြောင့်ဒီဒဏ်ရာတွေကိုကုစားဖို့အတွက်အနိုင်ရဖို့အရေးကြီးတယ်လို့လည်းပြင်သစ်အသင်းကောင်းဆောင်ဟီဂိုလော်ရစ်ကပြောလိုက်ပါတယ်။မြန်မာနီးပါးဒေရှော့ကလည်းအနိုင်ရဖို့အတွက်ရေကုန်ရေကန်းကစားသွားမှာဖြစ်တယ်လို့ဆိုပါတယ
်။ C'est quand on est dans le sport loisir c'est
အကစားကိုဝါဒနာရကစားတဲ့အခါစိတ်ပျော်ရွှင်မှုရဖို့ကစားကြတာပါ။ဒါပေမဲ့အစ်မင့်ပြိုင်ပွဲတွေဝင်ပြိုင်တဲ့အခါတော့ခမည်းနိုင်ကျင်တယ်နိုင်ရတာတဲ့ကောင်းတာဘာမှမရှိပါဘူးဘောလုံးကတိတ်ပန်လို့တော့အတိအကျမဟုတ်ဘူးပေါ့တခါတလေအသေးအဖွဲလေးတွေကအဆုံးဖြတ်ပေးတာပါ
ပြင်သစ်သင်းဟာတပွဲနဲ့တပွဲခြေစွမ်းပြလာပြီးဘိုဆွဲဖို့ရည်ပန်းစားနေပါတယ်ဒါပေမဲ့လည်းပြင်သစ်နီးပြဒီရှောင်းကတော့သူတို့အနိုင်ရသေးတာမဟုတ်သေးဘူးလို့သတိပေးထားပါတယ်ပေါ်တူဂီရှေ့တန်းလူရိုနယ်ဒိုကလည်းပြင်သစ်ဟာအင်ရှင်ဖြစ်တဲ့အတွက်အနိုင်ရဖို့ပို့ပြီးရည်ပန်းစားကြောင်းဒါပေမဲ့လည်းဖိုင်နယ်ပွဲကဘာမှမဆိုဖြစ်နိုင်တယ်လို့ပြောလိုက်ပါတယ်ပြင်းသစ်ဟာအင်ရှင်ဖြစ်တဲ့အတွက်တပန်းတာတယ်လို့ဆိုရမှာဖြစ်ပေမဲ့လည်းနိုင်ရမယ်ဆိုတဲ့ဖီအားကလည်းတစ်ဖက်မှာရှိနေပြန်ပါတယ်ဒီပေါ်မှာတော့အာဇာဆောင်မရှင်ဦးမြတ်သက်ကအခုလို့သုံးသပ်ပါတယ
်ဖီအားဖြစ်နိုင်တယ်ပြဒါပေမဲ့ဖီအားကိုကျော်တော့အောင်ပြင်းသစ်ဘုံသမားတွေကဝါရင့်နေတော့တွေ့ကြုံရှိတယ်နောက်တက်နေလူတွေမှာလည်းဒီကနေရာကစားနေတဲ့လူတွေဆိုတော့ကျွန်တော်ပြမရဲ့ဒီဖီအားကိုတော့တောင်းခံနိုင်မှာပါဖီအားကဟိုပေါ်တူဂီပေါ်မှာပဲတော့တယောက်မြင်ရပြီးတော့ပြင်သစ်ပေါ်မှာဘယ်လောက်ရှိမှမသိ
ပေါ်တူဂီကပေပေနဲ့ဝီလျံကဗာလျိုတို့ပြန်ပါလာမှာဖြစ်တဲ့အတွက်နှစ်သင်းလုံးမှာပွဲပယ်နဲ့ဒဏ်ရာပြဿနာမရှိဘဲနဲ့လူဆုံးပါကြမှာပါပြင်သစ်နဲ့ပေါ်တူဂီတို့ဟာနိုင်ငံတကာပွဲတွေမှာ3ချိန်တွေ့ပူးပြီးတော့3ချိန်စလုံးကိုပြင်သစ်ကနိုင်ထားသလိုနောက်ဆုံး10ချိန်မှာလည်းပြင်သစ်ကပဲနိုင်ထားတဲ့အတွက်အစဉ်အလာရရောလက်ရှိအခြေအနေမှာပါပြင်သစ်အသင်းကဘူဆွဲဖို့ရည်ပန်းစားနေတာပါဆိုတော့ဒီပွဲပေါ်မှာအောက်သားဆောင်းမရှင်တွေကဘယ်လိုခံမှန်းထားပါသလဲ။ Soccer Follow Editor ချုပ်ကိုကျော်ကျော်မျိုးရံကတော့
ဟောပြင်သစ်ကဟိုတိုက်စစ်ပိုင်းကျွန်းလေပိုင်းမှာပေါ်တူဂီတဲ့လေအများကြီးလက်ပါတယ်အင်ရှင်လည်းဖြစ်တယ်။နောက်သူတို့ကျန်လာပိုင်းမှာဆိုရင်ပေါ်တူဂီနဲ့တွေ့ရင်နောက်ဆုံးဆယ်ကျော်ဆုံးလည်းနိုင်လာတယ်ဆိုတော့ပေါ်တူဂီရဲ့နောက်တန်းပိုင်းရတယ်စိတ်မချရအောင်။အဲ့တော့ဒီပွဲကတော့ပြင်သစ်အနိုင်လို့ပဲထင်တယ်။ Jersey 20ရောင်းနဲ့ဘာလို့ two one မနိုင်ဝမ်းမလဲလို့
တခါအောက်သားဆောင်းမရှင်ဆရာဦးမြတ်ကလည်းပြင်သစ်ကိုကြိုက်တယ်လို့ဆိုပါတယ
်။ဆောက်ပါရရတော့ပြင်သစ်ဘက်ကအားသာပြီးတော့ခလေ။ဟိုနောက်တစ်ခုကအင်ရှင်မလို့အခွင့်ရပါတယ်ဆိုတော့မဟုတ်ပါဘူး။အင်ရှင်ကလည်းလဲရှုံးရတာလေအများကြီးပဲလေ။တကယ်လည်းသူချေတာကတက်ပါလေ။အဲကျွန်တော်ကတော့ပြင်သစ်ပဲကိုယ်ဆွဲပါမယ်။ဘူးကတော့တိတ်တော့မပြတ်တော့ဘူး
။အောက်သားဆောင်းမရှင်ကိုဇော်မျိုးစံကတော
့မှန်လေဟိုအတိတ်ကအစင်လာတွေရောဒီနေ့ယူရိုပြိုင်ပွဲမှာပြသခဲ့တဲ့ခြေစွမ်းပေါ့ခြေစွမ်းဒီအရာရောဆိုလို့ရှိရင်တော့ဒါပြင်သစ်နိုင်တဲ့အတွက်ကိုညှို့နေတာပေါ့သ တို့လည်းကျွန်တော်တို့ဒီပေါ်တူဂီနီးရဖန်နန်ဒိုကဒီပွဲမှာဘလို့ပုံစံနဲ့ပွဲထွက်လာမလဲပေါ့နော်ပြင်သစ်ကိုရှင်ကစားမလားပြင်သစ်ကိုရှင်ကစားမယ်လို့ရှိရင်ဒီမကစားနိုင်ဘူးဆိုတော့ကျွန်တော်ကတော့ဒီပွဲမှာပေါ်တူဂီနီးရအနေနဲ့ပြင်သစ်အသင်းကစားကွက်တယ်လို့မရအောင်ကွင်းထဲမှာပြစ်ဒဏ်ဘောဖြစ်တာတွေရားအောင်လုပ်ပြီးတော့တည်ရီလောက်ခံကစားသွားမယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ချင်ပါတယ်ဟိုပေါ်တူဂီပဲပယ်နယ်တီလောက်မှာအနိုင်ရပြီးတော့ဟိုချန်ပီယံဖြစ်သွားလိမ့်မယ်လို့သုံးသပ်မိတာပေါ့ခမန်တကယ်ဆိုပေါ်တူဂီကဒီနှစ်မှာအုပ်စုအဆင့်ရပဲလက်ပြန်တင်တဲ့အတွက်ပေါ့သူတို့လည်းပဲကံကောင်းစွာနဲ့ပဲဘလူဝဲအဆင့်ပြီးတက်လာတာဆိုတော့သူ့ရဲ့ကံကြမ္မာကလည်းဖလားရဖို့အတွက်ဖြီအောင်သုံးဖို့နေမလားဆိုတာလေးလည်းဖက်တွေ့ရတာပေါ့ဆရာလေ
ဂျာမနီနိုင်ငံစတူဂတ်မြို့ကအကြမ်းမြင်ဆင်မာကြီးဇယ်လာကတော့ဒီဖိုင်နယ်မှာပေါ်တူဂီအသင်းဘူဆွဲမယ်လို့ယူလိုက်ပါတယ်ဆိုတော့လူကြိုက်များရေပန်းစားနေတဲ့အင်ရှင်ပြင်သစ်ပဲဘူဆွဲသွားမလားဒါမှမဟုတ်ပေါ်တူဂီတွေကပဲ41နှစ်ကြာမနိုင်ထားတဲ့ရှုံရွေးကိုဒီတပွဲတည်းနဲ့အခြေဆက်သွားမလားဆိုတာကတော့ရင်ခုန်စွန်နဲ့စောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြန်မာဒီမိုကရေစီရေးဆွေးနွေးကံကိုတင်ဆက်ပေးခြင်းပါတယ်မြန်မာနိုင်ငံဒီမိုကရေစီအပြောင်းအလဲမှာအမျိုးသမီးတွေပါဝင်ဆောင်ရွက်မှုနဲ့ခေါင်းဆောင်မှုအပေါ်မေးခွန်းထုတ်တာတွေရှိနေတာကအဆိုးဆုံးစိန်ခေါ်မှုဖြစ်တယ်လို့ကြားမရေးရဒန်းလူကြီးများရေးကွန်ရက် GEN ရဲ့ညွှန်ကြားရေးမှူးမက်မေစပယ်ဖြူကပြောဆိုလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပခဲ့တဲ့အမျိုးသမီးများအပေါ်ခွဲခြားနှိမ်ချမှုပပျောက်ရေးစီတော်ကုလသမဂ္ဂညီလာခံမှာမြန်မာပြည်တွင်းကလူမှုအခြေပြုအဖွဲ့တစ်ခုအဖြစ်နဲ့ပထမဆုံးအစီရင်ခံစာတင်ခွင့်ရခဲ့တဲ့ကြားမရေးရဒန်းလူကြီးများရေးကွန်ရက်ရဲ့ညွှန်ကြားရေးမှူးမက်စပယ်ဖြူစီတော်ညီလာခံတက်ဖို့မသွားခင်မှာကိုသားညွန်ဦးကတွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့မြန်မာဒီမိုကရေစီရဲ့ဆွေးနွေးကံမှာနားဆင်ပါရှင
်။မမေစရင်ဘူလိုဗျူရမင်းနဲ့လာလက်ခံပြချပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။
မမေစရင်ကကျွန်တော်ခုနတရားလောက်ဒီအစိုးရကစီတော်ကိုတင်မဲ့ဒီရေးဆွဲတဲ့ဒီပေပါပေါ့နော်ဒီစာတမ်းမှာလည်းကွန်ပျူတာမှာလည်းမမေစရင်ပါတယ်။အခုတရားကိုအနေနဲ့လည်းတတ်တတ်ထပ်ပြီးတင်ပြမယ်ဆိုတာဘယ်လိုကြောင်းလဲ
။ကျွန်တော်တို့ဒီဟိုဥပဒေမူကြမ်းရေးဆွဲတဲ့လုပ်ငန်းစဉ်မှာရောနောက်ဒီနိုင်ငံတော်အစိုးရရဲ့စီတော်အစီရင်ခံစာရေးသားတဲ့လုပ်ငန်းစဉ်မှာရောကျွန်တော်တို့ဂျန်ကအစက်တစိုက်ပါဝင်ခဲ့တယ်အဲဒီထဲမှာပါဝင်တဲ့ပါဝင်ထိုက်တဲ့အချက်တွေကိုလည်းကျွန်တော်တို့ကအာရေးသားအကြံပြုခဲ့တယ်တိုက်တွန်းဆွေးနွေးခဲ့တယ်ဒါပေမဲ့လည်းဝန်ကြီးဌာနပေါင်းစုံပါဝင်ပြီးတော့ဒီရေးဆွဲရေးလုပ်ငန်းကော်မတီအနေနဲ့ကျွန်တော်တို့ဟိုပူးပေါင်းလှုပ်ဆောင်ကြတဲ့နေရာမှာအမြင်မတူကြဘူးအယူဆတွေမတူကြဘူးပြီးတော့အပြောင်းလဲတွေကိုလက်ခံနိုင်တဲ့ဝန်ကြီးဌာနတွေရှိသလိုဟိုလက်သက်မခံနိုင်သေးတဲ့ဝန်ကြီးဌာနတွေလည်းရှိတယ်။အဲတော့ကျွန်တော်တို့တွေဟာအာဒီအနိုးသမီးခွင့်ရေးကိုကိုစားပြုတဲ့ကွန်ရက်တစ်ခုအနေနဲ့ဝန်ကြီးဌာနတစ်ခုတည်းနဲ့ပူးပေါင်းလှုပ်ဆောင်ခွင့်ရနေတာနဲ့ပဲကျွန်တော်တို့တွေဟာအာကျွန်တော်တို့လိုချင်တဲ့အပြောင်းလဲတွေဖြစ်လာနိုင်မယ်လို့တော့ဟိုယုံကြည်စိတ်ချလို့မရဘူးပေါ့နော်အဲ့တော့နိုင်ငံတော်အစိုးရအနေနဲ့အဲဒီပြောင်းလဲလှုပ်ဆောင်တဲ့နဲ့မူဝါဒတွေဥပဒေတွေဖြစ်လာဖို့အတွက်ဒီစီတော်စီရင်ခံစာရေးသားခြင်းကိုလည်းကျမတို့က one of the advocacy strategy ပေါ့နော်ဒါဟာလည်းကျမတို့အနေနဲ့မူဝါဒရေးရာတိုက်တွန်းအကြံပြုပို့ရတဲ့နီလန်းတစ်ခုအနေနဲ့ကျမတို့ကမြင်ပါတယ်အဲ့ဒီနီလန်းလေးကိုအခွင့်အလမ်းတစ်ခုအနေနဲ့အသုံးပြုချင်တဲ့အတွက်ကျမတို့တည်ထက်ရေးဖြစ်ခြင်းဖြစ်ပါတယ်အဲ့တော့ပြောရမယ်ဆိုရင်တော့ကျမတို့ဘက်ကတိုက်တွန်းမှုတွေအကြံပေးချက်တွေဟာအစိုးရတင်သွင်းတဲ့အစီရင်ခံစာထဲမှာညာနှုန်းပြည့်ပါဝင်မနေဘူးပေါ့နော်လက်ခံထက်သွင်းစဉ်းစားခြင်းမရှိဘူးအဲ့လိုပဲကျမတို့နဲ့ခုပူးပေါင်းရေးဆွဲနေတဲ့ဥပဒေမူကြမ်းမှာဆိုရင်လည်းကျမတို့ဘက်ကအကြံပြုတဲ့ပြဋ္ဌာန်းချက်တွေတချို့ဟိုဒီချို့တော်ဝန်ကြီးဌာနတွေကလက်ခံသဘောတူစဉ်းစားပေးတာမရှိတဲ့အတွက်ကြောင့်ဖြုတ်ခဲ့ရတာခြံခဲ့ရတာတွေရှိတယ်အဲ့တော့ကျမတို့တွေကဒါတွေဟာမျိုးသမီးတွေရဲ့အခွင့်အရေးနဲ့စံဖတ်မှုကိုထိတိယောက်ကာကွယ်ပေးနိုင်ဖို့အတွက်အရေးကြီးတယ်လို့ယူဆတဲ့အတွက်ဒီစီတော်စင်ခံစာရေးသားခြင်းကိုလည်းကျမတို့ကအခွင့်အလမ်းတစ်ခုအနေနဲ့ကျမတို့အသုံးပြုပြီးတော့အတတ်နိုင်ဆုံးမျိုးသမီးတွေဘက်ကတောင်းဆိုတင်ပြချက်တွေကိုနိုင်ငံတော်အစိုးရနဲ့ဥပဒေပြုလွှတ်တော်ကစဉ်းစားနိုင်အောင်ကျမတို့တွေစင်ခံစာရေးသားခြင်းဖြစ်ပါတယ
်မမီစပယ်ဘီခုနပြောရတဲ့အချိန်မှာနှစ်ခုကျော်တွေ့တယ်တစ်ခုကတော့ဒီစီတော် report ကိုလည်းမမီစပယ်ဘီကိုလည်းဒီအစိုးရဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်ကြတာရှိတယ်နောက်တစ်ခုကဥပဒေကြမ်းအခုဒီမျိုးသမီးနဲ့ပတ်သက်လို့ဥပဒေကြမ်းရေးဆွဲနေတဲ့အဆင့်ပေါ့ဒီနှစ်ဆင့်လုံးမှာအစိုးရဘက်ကနေပြီးတော့ဘာလို့မြန်မာနိုင်ငံမှာလည်းမျိုးသမီးဖွဲ့စည်းတော်များရှိပါတယ်နောက် grassroots ဖွဲ့စည်းရှိတယ်ဒီဖွဲ့စည်းတွေနဲ့ဘလောက်ထိ through consultation ပေါ့ညှိနှိုင်းမှုရှိလဲနောက်တစ်ခုကတပ်ဘက်ကဘလောက်ထိလိုလားလက်ခံမှုရှိလဲ
ကျမတို့ရဲ့အတွေ့အကြုံအရတော့ဒီ ကျွန်မတို့လိုကွန်ရက်တွေနဲ့ပဲနှိမ့်နိုင်ပြောဆိုပြီးတော့ဆွေးနွေးကြတာတောင်မှတင်ပြရတဲ့အချက်အချို့ကိုဟိုဒီနိုင်ငံတော်အစိုးရဘက်ကနေရန်လုံးပြည့်လက်မခံနိုင်သေးတဲ့အနေအထားတွေတော့ရှိတယ်ပြီးတော့အဲ့လိုသူတို့က consultation လို့အမည်တက်တဲ့ဖြစ်စဉ်တွေမှာလည်းလူတိုင်းလူတိုင်းပါဝင်ခွင့်ရဖို့အတွက်အခြေအနေနဲ့အခွင့်အလမ်းကတော့ဟိုနည်းနေသေးတယ်လို့ပြောလို့ရတယ်အဲ့တော့ဒီကျမတို့ရဲ့ဒီစီရင်ခံစာရေးသားတဲ့ဖြစ်စဉ်မှာရောဥပဒေကြမ်းရေးသားတဲ့ဖြစ်စဉ်မှာရောဒီတက်မတော်ဒါကိုယ်စလဲပြီးပြီးတော့ဒီဘယ်လိုပြောမလဲစစ်ပက်ကာကွယ်ရေးဝန်ကြီးဌာနကတာဝန်ရှိတဲ့သူတွေလည်းလာတက်ကြပါတယ်ဒါပေမဲ့သူတို့ဘက်ကတက်တက်ကြွကြွပါဝင်ဆွေးနွေးထားမျိုးတော့ကျမတို့ကတွေ့ရမြင်ရတာနည်းပါတယ်အဲသူတို့နဲ့တွေ့ရသက်ဆိုင်တဲ့အကြောင်းကိစ္စတွေရှိလာရင်တော့မဖြစ်မနေပါဝင်ဆွေးနွေးရတာမျိုးတော့ရှိပါတယ်အဲ့တော့အခုထိကတော့ဟို generally ခြုံပြောရမယ်ဆိုရင်ပေါ့နော်ဥပဒေတို့မူဝါဒတွေရေးသားတဲ့နေရာမှာဒီတက်မတော်နဲ့ဘာသာရေးဆိုင်ရာအဖွဲ့အစည်းတွေနဲ့ဓာတ်ရိုက်သက်ဆိုင်တဲ့ကိစ္စတွေပြောကြမယ်ဆိုကြမယ်ဆွေးနွေးကြမယ်ဆိုရင်တော့ဟိုတက်ဟန်သားတွေအသားစည်းတွေကတော့ရှိနေသေးပါပဲ
အခုပြီးခဲ့တဲ့ကာလမှာဖြစ်ခဲ့တဲ့ဒီအမျိုးသမီးခွေရင်းနဲ့အများကြီးသက်ဆိုင်ပါတယ်မျိုးစောက်ဥပဒေဂျန်ဥပဒေဆိုပြီးတော့လူသိများကြဥပဒေလေးရရှိတယ်ဒါနဲ့ပတ်သက်လို့ဂျန်အနေနဲ့သုံးတရားဘာအကြံပြုတင်ပြဖို့ရှိလဲ
ကျမတို့ကတော့ဒီမျိုးစောက်ဥပဒေ၄ခုပေါ့စာပြီးဥပဒေလွတ်တော်တင်ကလေးကကျမတို့ကဥဆောင်ကန့်ကွက်ခဲ့တဲ့အဖွဲ့အစည်းတွေကွန်ရက်တွေထဲမှာလည်းပါပါတယ်။အဲ့တော့အခုထိလည်းကျမတို့ကဒီဥပဒေ၄ခုစလုံးကိုမထောက်ခံပါဘူးရှင့်။အဲ့တော့ကျမတို့ဒီရေးသားတဲ့စီတော်စီရင်ခန်းစာမှာလည်းအစိုးရတစ်ကိုဒီလိုလူအခွင့်အရေးစတင်စံနှုန်းနဲ့မကိုက်နေပဲနဲ့အမျိုးသမီးတွေရဲ့အခွင့်အရေးကိုဟိုတိုက်ရိုက်ကောတွေ့ဝိုက်ရေတော့တွေ့ဝိုက်ရေရောပေါ့နော်။ဟိုနေချချိုးနေရရောက်တဲ့ဒီမျိုးဆောင်ဥပဒေ၄ခုကိုဟိုပြင်ဆင်ပေးဖို့နဲ့ဖျက်သိမ်းပေးဖို့အတွက်ကျမတို့ကတော့အကြံပြုချက်တစ်ခုအနေနဲ့ထည့်သွင်းထားပါတယ
်အစိုးရကတင်တဲ့ဒီ report မှာဟိုဒီကိစ္စနဲ့ပတ်သက်လို့ထည့်သွင်းထားတာရှိပါလား
အစိုးရတင်တဲ့အစီရင်ခံစာမှာတော့ဒီမျိုးဆောင်ဥပဒေနဲ့ပတ်သက်ပြီးတိကျတ်ရေးသားထည့်သွင်းထားတာတော့မရှိပါဘူးရှင့်
အဲ့တော့မစ်ဘယ်ဘီဘလိုမျှော်လင့်လဲဥပမာဆိုတော့ဒီဥပဒေကြီးကလည်းတကယ်တမ်းပြောရတော့ဥပဒေအနေနဲ့အတည်ဖြစ်သွားပြီးအခါကျတော့တကယ်တမ်းပြန်ဖြတ်ဖို့အတွက်လွယ်ကူနိုင်ပါမလားတစ်ဖက်မှာဖိအားပေးနေတဲ့အင်အားစုတွေကလည်းရှိတာပေါ့
အဲ့တော့ဥပဒေတစ်ခုကိုဖြတ်သိမ်းတာပြင်ဆင်တာရေးဆွဲတာအားလုံးဟာရည်ရွယ်ချက်မှန်ဖို့လိုတယ်လို့ကျွန်မကတော့ယူဆပါတယ်ဥပဒေတွေဘာကြောင့်ကျွန်မတို့ရေးဆွဲရပါသလဲပေါ့ဥပဒေတွေဟာနိုင်ငံသားတွေရဲ့အကျိုးနဲ့နိုင်ငံသားတွေကိုကာကွယ်ဖို့စောင့်ရှောက်ဖို့အတွက်ဖြစ်ပါတယ်အဲ့တော့ဥပဒေတွေပြဋ္ဌာန်းခြင်းအပြင်နိုင်ငံသားတွေနဲ့နိုင်ငံသားတွေရဲ့အကျိုးကိုဟိုကာကွယ်စောင့်ရှောက်နိုင်ခြင်းမရှိဘဲနဲ့ကောင်းကျိုးထက်ဆိုးကျိုးတွေကိုဖြစ်စေတယ်။ဒါမှမဟုတ်ရင်လည်းအငင်းပွားမှုနဲ့ပြစ်ပခတွေကိုဖြစ်စေတယ်ဆိုရင်အဲ့ဒီဥပဒေတွေကိုဖျက်သိမ်းဖို့ပြောင်းလဲဖို့ပြင်ဆင်ဖို့ဘာမှနောက်တော့နေစရာမလိုဘူးလို့ထင်ပါတယ်။အဲ့တော့နိုင်ငံတိုင်းနိုင်ငံတိုင်းမှာရှိတဲ့ဟိုဘာသာရေးဓလေ့ထုံးစံတွေယဉ်ကျေးမှုဆိုင်ရာစံနှုန်းသတ်မှတ်ချက်တွေဟာလူခွင့်ရေးစံနှုန်းမျိုးသမီးခွင့်ရေးစံနှုန်းတွေနဲ့ကိုက်ညီမှုမရှိဘူးဆိုရင်ကျမတို့ဟာဒီလူခွင့်ရေးစံနှုန်းတွေပဲတိုင်းတာရမယ်လို့ဒီစီတော်သဘောတူညီချက်ထဲမှာလည်းအပြည့်အဝကျမတို့ဟိုရေးသားထားတယ်လို့လူခွင့်ရေးကြေညာစာတမ်းမှာလည်းအဲ့ဒီအတိုင်းဖော်ပြထားပါတယ
်ကျွန်တော်ဒီဒီလူခွင့်ဥပဒေနဲ့ပတ်သက်လို့မေးချင်ပါတယ်ဘာလို့မြန်မာနိုင်ငံအထူးခြားထူတာ CRC နဲ့စီတော် CRC အတွက်ဆိုရင်ကလေးတငယ်ဥပဒေဆိုပြီးတော့ရှိပါတယ်စီတော့ဆက်ဆိုမှာမစ်ဘယ်ဘီခုနကပြောလို့ဥပဒေကြမ်းပြင်ဆင်နေတယ်ဒါမှမဟုတ်ဒီဥပဒေကြမ်းနဲ့စီတော့တစ်ခုလုံးနဲ့ခြုံငုံမိပါမလားလုံလောက်ရလား
ဟုတ်ကဲ့အဲ့တော့ဒီ CRC မှာတော့ child law ရှိတယ်ပေါ့နော်ဒီကလေးတငယ်ခွင့်ရေးဆိုပြီးတော့ကျမတို့ကဥပဒေတစ်ခုထဲမှာပဲဒီအားလုံးကိုဖော်ပြလို့ရပါမယ်လေစီတော့ကြတော့သူ့ရဲ့ဒီသဘောတူစာချုပ်ထဲမှာပါဝင်တဲ့အချက်တွေကလည်းတော်တော်လေးကိုများပါတယ်အဲ့တော့ကျမတို့ခုရေးဆွဲနေတဲ့အမျိုးသမီးများပေါ့အကျန်းဖတ်မှုတားဆီးကာကွယ်ရေးဥပဒေမူကြမ်းဟာအမျိုးသမီးတွေအကျန်းဖတ်ခံရမှုနဲ့ပတ်သက်ပြီးစီတော်ရဲ့အခြေခံမူတွေနဲ့ကိုက်ညီအောင်ဒါကျမတို့ကလွှမ်းခြုံရေးသားထားနိုင်ပါတယ်အဲ့ဒီထဲမှာအတက်နိုင်ဆုံးအမျိုးသမီးတွေရဲ့လက်ထပ်ထင်းများခွင့် question ပြဿနာခွင့်နဲ့အမွေဆက်ခံပိုင်ခွင့်ပြီးတော့အမျိုးသမီးတွေရဲ့မျိုးဆက်ပွားကျန်းမာရေးဆိုင်ရာအခွင့်အရေးတွေပြီးတော့အလောက်ကန်အခွင့်အလမ်းတွေနဲ့ပတ်သက်တဲ့အခွင့်အရေးတွေကိုကျမတို့က ပြေဝရရှိအောင်ဒီဥပဒေထဲမှာကျွန်တော်တို့ကထက်သွင်းရေးဆွဲထားတာမျိုးတော့ရှိပါတယ်ဒါပေမဲ့လည်းစီတော်ကဖော်ပြထားတဲ့အချက်တွေအားလုံးကိုတော့သွန်းချုံမှုမရှိပါဘူးအဲ့တော့ဒီအမျိုးသမီးလို့အမျိုးသမီးအရေးလို့ပြောတဲ့အခါမှာနိုင်ငံရဲ့ကိစ္စရပ်တိုင်းလို့လို့မှာအမျိုးသမီးတွေရဲ့ပါဝင်ပတ်သက်မှုဟာရှိနေတာဖြစ်တဲ့အတွက်ကြောင့်စီတော်ဥပဒေဆိုပြီးတစ်ခုတည်းပဲပြဋ္ဌာန်းဖို့ကတော့အဆင်မပြေပါဘူးအဲ့လိုလဲပြဋ္ဌာန်းလို့ရမှာမဟုတ်ပါဘူးအဲ့တော့တကယ်တမ်းမှာကျမတို့ရဲ့လက်ရှိကျင့်သုံးနေတဲ့ဥပမာမြန်မာနိုင်ငံအမျိုးသားပညာရေးမူဝါဒတို့เนาะကျမ်းမာရေးဆိုင်ရာမူဝါဒတို့ပြီးတော့ဒီဘယ်လိုခေါ်မလဲနိုင်ငံသားယင်းနှိမ့်ပြောင်းနိုင်မှုဆိုင်ရာဥပဒေတွေအလုတ်သမားဥပဒေတွေမူမီဒီယာဥပဒေတွေအစရှိတဲ့ပြဋ္ဌာန်းဥပဒေတိုင်းဥပဒေတိုင်းဟာစီတော်ကချပေးထားတဲ့အခြေခံမူနဲ့ကိုက်ညီရလားအမျိုးသမီးတွေကိုလည်းအမျိုးသားတွေနဲ့တန်းတူအကျိုးခံစား권ရရှိအောင်တန်းတူညီမျှအကာအကွယ်ပေးရလားဆိုတာနဲ့ကျမတို့တွေကပြန်ပြီးတော့ပြောင်းလဲပြင်ဆင်ရေးသားရမှာဖြစ်ပါတယ်အဲ့တော့ဆိုလိုတာကတော့စီတော်ဥပဒေဆိုပြီးတော့တခုတည်တံ့တော့ရေးလို့မရပါဘူးကျမတို့လက်ရှိကျင့်သုံးနေတဲ့ဥပဒေတွေမူဝါဒတွေအားလုံးကိုစီတော်ရဲ့အခြေခံမူနဲ့ကိုက်ညီအောင်ဒါကျမတို့ကပြင်ဆင်ရမှာဒါအစ်စ်ရေးဆွဲရမှာဒါမှမဟုတ်ရင်လည်းမကန့်ရင်တဲ့ဥပဒေတွေကိုပယ်ဖြတ်တာမျိုးလုပ်ရမှာဖြစ်ပါတယ
်။မမ်မစ်ဘေဖြူကဒီအမျိုးသမီးကြီးရနဲ့ပတ်သက်ပြီးတော့တရားစီရင်ဥပဆောင်လှုပ်ရှားနေတဲ့လူခွင့်လှုပ်ရှားသူတူပါမြန်မာနိုင်ငံကတစုံတရာတော့ပြောင်းလဲတော့ဖြစ်လာပြီပေါ့။အဲ့တော့ခုနကကြုံရတဲ့စင်ခေါ်ချက်တွေအမျိုးသမီးလှုပ်ရှားသူတူနဲ့ကြုံရစင်ခေါ်ချက်တွေရှိမှဆိုရင်တစ်ချက်တစ်ချက်လောက်အဓိကပါများပါများကြုံအောင်ပါမယ
်။အဓိကကတော့လူမှုဒလိထုံးစံတွေယဉ်ကျေးမှုဆိုင်ရာသတ်မှတ်ချက်တွေပါကို။အမျိုးသမီးတူဖြစ်တဲ့အတွက်ကြောင့်เนาะဟိုအမျိုးသမီးတွေနဲ့ဒီနေရာတွေဟာမသက်ဆိုင်ဘူးအမျိုးသမီးတွေပါဝင်ဖို့မလိုဘူးအမျိုးသမီးတွေဟိုဘာကြောင့်ပါဝင်စေရမှာလဲဆိုတော့ဒီလူတွေရဲ့အမျိုးသမီးတွေရဲ့ပါဝင်ဆောင်ရွက်မှုနဲ့ခေါင်းဆောင်မှုအပေါ်မှာမေးခွန်းထုတ်မှုဟာကျမတို့တွေကြုံတွေ့နေရတဲ့အကြီးဆုံးအဟန့်တားပါပဲအဲ့တော့တခါတည်းကမှအခုဒီ2015ရွေးကောက်ပွဲပြီးတဲ့အခါပြီးတဲ့နောက်ပိုင်းမှာဒီဟို NLD ပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့လူခွင့်ရေးနဲ့ဒီမိုကရေစီအိုင်ကွန်ဒေါက်ဆန်းစုကြည်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဖြစ်လာတာဟာကျမတို့အမျိုးသမီးခွင့်ရေးလှုပ်ရှားသူတွေအတွက်ကောင်းတဲ့အချက်ဖြစ်တယ်လို့အဲ့အချက်ကပဲတစ်ခါတည်းမှာကျမတို့အတွက်အတားအဆီးဖြစ်တာလေးတွေလည်းရှိပါတယ်ကျမရှင်းပြပါရစေ
ပါเนาะ
အဲ့တော့ဒေါက်ဆန်းစုကြည်တောင်မှအမျိုးသမီးဖြစ်ရတဲ့နိုင်ငံတော်ရဲ့အမြင့်ဆုံးရာထူးကိုဟိုလက်ခံရယူထားနိုင်တာဖြစ်တဲ့အတွက်ကြောင့်မြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေအတွက်ခေါင်းဆောင်မှုအခွင့်အလမ်းတွေဟာဟိုအတားအဆီးတွေမဟုတ်တော့ဘူးလို့မြင်နေတဲ့သူတွေအများကြီးရှိပါတယ်။ကြားမတန်းလူညံ့မှုလို့ပြောတဲ့အခါမှာအမျိုးသမီးတဦးတယောက်တည်းကိုပဲကွက်ပြီးလက်ခံတာမျိုးကိုတန်းလူညံ့ရှိနေတယ်လို့အတိတ်ကဖွင့်ဆိုလို့မရပါဘူးရှင့်။အဲတော့မြန်မာလူအဖွဲ့အစည်းတွေမှာအရေးချင်းရှိပါရဲ့နဲ့လူအဖွဲ့အစည်းအတွက်ကောင်းကျိုးတွေနဲ့လူအဖွဲ့အစည်းကိုအကျိုးပြုနိုင်တဲ့အမျိုးသမီးတွေခေါင်းဆောင်ဖြစ်နိုင်တဲ့အရေးချင်းရှိသူတွေအများကြီးရှိပါရဲ့နဲ့ကျမတို့ဟာဒီဟိုဒေါ်စန်းစုကြည်တောင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဖြစ်သေးတာပဲအမျိုးသမီးတွေရဲ့အခွင့်အရေးဟာငင်းပယ်ခံမခံနိုင်ရပါဘူးတန်းတူညီမျှအခွင့်အရေးရနိုင်ပါတယ်ဆိုတော့အတိတ်ပဲဖွင့်ဆိုမှုတွေကိုဟာကိုအမျိုးသမီးတွေခေါင်းဆောင်မှုအခွင့်အလမ်းကိုတက်လမ်းနိုင်ဖို့အတွက်အခုခါမှာတော့အခက်ခဲတစ်ခုဖြစ်လာတယ်လို့ကျွန်မပြောချင်ပါတယ်ရှင်။
ဟုတ်ကဲ့မမီစီဗီဒီအားကြီးလို့ကျွန်မလည်းဒီလိုဖြစ်သွားပြီ
။မမီစီဗီဖြူစီတော်ညီလာခံတက်ဖို့မသွားခင်မှာကိုသားညူဦးကတွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုတော့အခုလိုတနင်္ဂနွေညနဲ့တနင်္လာမနက်ခင်းဒီမှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်ဇူလိုင်လ10ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုတော့ဇက်တိုက်ဆိုသလိုတနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ခန္ဓာတွေကိုနားဆင်ရပါမယ်။အခုအရင်ဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများခန္ဓာဖြစ်ပါတယ်ရှင်။
လာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတီလီတစ်ပုတ်နဲ့လည်းဖြော်ပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြေတာတီလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့ VOE Facebook စာမျက်နှာမှာရေးလာကြတဲ့ပရိသတ်တွေရဲ့အစားတွေကိုပြောပြပေးခြင်းပါတယ်။သောရရှင်ဦးဆန်းကတော့ VOE အစီအစဉ်တွေကိုထုတ်လွှင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဆိုပြီးတော့ခုလိုပြောလာပါတယ်။
VOA မြန်မာသတင်းဌာနမိသားစုပျော်ရွှင်ချမ်းမြေ့ပါစေ။တည်ငြိမ်သတင်းထူးများကိုမှန်မှန်ကန်ကန်အချိန်နဲ့တပြေးညီတင်ပေးတဲ့အတွက်မြန်မာနိုင်ငံသားတွေအတွက်အတွင်းမြင်ဘူးတုဒ္ဒရတွေတလှေကြီးရရှိပြီးကြွယ်ဝစေပါရစေ။နောက်လဲသတင်းတွေနဲ့ဘူးတုဒ္ဒရတွေကိုအဆက်မပြတ်တင်ပေးနိုင်ပါစေ
။ VOA ပရိသတ်တွေအတွင်းမြင်ဘူးတုဒ္ဒရတွေအများကြီးပေးနိုင်တယ်ဆိုလို့ကြားရတာဝမ်းသာပါတယ်ရှင်။VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်ဒီပေါ်မှာသောရရှင်တွေတုံ့ပြန်လာကြတဲ့အစာတွေကိုလည်းဖော်ပြပေးခြင်းပါတယ်။အခုပြောပြပေးမယ့်အစာတွေကတော့ VOE အစီအစဉ်ကိုနားဆင်ပြီးတော့မှနောက်ပိုင်းတုံ့ပြန်ရေးသားလာကြတဲ့အစာတွေမဟုတ်ဘဲနဲ့ဒီ VOE ကအပတ်စဉ်ထုတ်လွှင့်ပေးတဲ့တပတ်နှစ်ခါထုတ်လွှင့်ပေးတဲ့ဒါရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့အတွက်ဒီကျမတို့ VOE Facebook စာမျက်နှာမှာတုံ့ပြန်ရေးသားလာကြတဲ့အစာတွေကဒီလေးလိုင်းပေါ်မှာဖော်ပြလိုက်နိုင်တဲ့အစာတွေကတချို့ကိုဖော်ပြပေးသွားခြင်းနာပါ။ကျမတို့ပြီးခဲ့တဲ့နှစ်ပတ်တုန်းကတင်ဆက်ပေးသွားတဲ့ဒါရိုက်လေးလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့သောရရှင်နေရေးလာကြတာပါ။အင်္ဂါညဒါရိုက်လေးလိုင်းအစီအစဉ်တစ်ခုမှာဒီနှစ်ပေါင်းများစွာယိုယွင်းနေတဲ့မြမကျမရေးစောင့်ရှောက်မှုစနစ်ကြောင့်ပြည်သူတွေမှာထိခိုက်နေတာမျိုးတွေရှိနေစေပါ။ပြည်သူတွေအားထားလောက်တဲ့ကျန်းမာရေးစနစ်တရက်ဖြစ်လာဖို့ဘလို့ပြုပြင်ပြောင်းလဲမလဲပြည်သူတွေကြားမှာရောဘလို့အခက်အခဲတွေကြုံတွေ့နေရလဲဆိုတာကိုဆွေးနွေးသွားကြတာဖြစ်ပါတယ်ဒီမှာသောရရှင်တွေကျမတို့ပို့ဆက်အောက်မှာပဲတော်တော်လေးအပြန်လဲဆွေးနွေးလာကြတာတွေ့ရပါတယ်အငင်းခုံတွေလည်းဖြစ်တာတွေ့ရပါတယ်နော်သောရရှင်မောင်စောကအခုလိုမျိုးသူ့ရဲ့ဆွေးနွေးချက်ကိုရေးပြလာပါတယ
်ဘယ်လွတ်တော်အမအမဆေးရုံတွေရဲ့အကြောင်းဆရာဝန်နဲ့တူနာပြုတွေရဲ့လူနာအပေါ်ပြုမှုဆက်ဆံမှုအကြောင်းတွေကိုတင်ပြဆွေးနွေးတာမရှိဘူးစေယုံမှာစေမထားဘူးအပြင်ကစေးဆိုင်မှာပဲရှိနေတာဆရာဝန်ကလည်းကိုစေကန်းလာပြတဲ့ကိုလူနာလောက်ပဲဂယူဆိုင်တူနာပြုတွေကလည်းနာမည်နဲ့လိုက်အောင်တူနာအပေါ်ပြုမှုဆက်ဆံပုံကတူနာလာပို့တဲ့လူကောင်းတောင်အဖျားတက်လောက်တယ်ငွေကြေးမတတ်နိုင်လို့ကတော့ယောဂတစ်ခုခုဖြစ်ရင်တိလိုက်တာပဲကောင်းပါတယ်ညစ်ပတ်ဆုပ်ပြတ်တက်နေတဲ့စေယုံမှာဟိုကအော်ဒီကဟောက်နဲ့ယောဂပို့ရလာတာလွတ်တော်တဲ့ကအမတ်တွေမသိလေရောသလားလူတယောက်ရဲ့အရေးအကြီးဆုံးဟာဘာလဲဆိုတာခင်ဗျားတို့မေ့နေတယ်။တနေကုန်လွတ်တော်တဲ့ထိုင်ပြီးပုံပြောနေကြတယ်
။တိုင်းပြည်တစ်ခုအတွက်အရေးကြီးဆုံးကဏ္ဍတစ်ခုဖြစ်တဲ့ကျန်းမာရေးအစီအစဉ်အတွက်တာဝန်ရှိသူတွေဖိဖိစီစီမစီစဉ်ပေးပါဘူးဆိုပြီးတော့ဒီသောရရှင်ကအပြစ်တင်လာတာဖြစ်ပါတယ်။ဒီမှာသောရရှင်တချို့ဒီကျန်းမာရေးဒီဝန်ထမ်းအတိုင်းအဝန်ကသောရရှင်တွေကတော့ဆေးတွေဈေးကြီးတဲ့အကြောင်းနောက်ပြီးတော့လူနာတွေဘက်ကလည်းလိုအပ်မှုတွေရှိပြီးတော့ဒီဆေးရုံတွေမှာသူတို့ဘက်ကဘလို့အခက်အခဲတွေရှိရလဲဆိုတဲ့အကြောင်းတွေကိုလည်းပြန်ပြီးတော့အခြေပပြီးတော့ရေးလာကြတာတွေ့ရပါတယ် Facebook မှတ်ချက်တွေမှာသောရရှင်ကြော်ညွန်းကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့အခုလိုရေးပြီးတော့ဆွေးနွေးလာပါတယ
်စစ်ဆိုးရလက်ထက်ကပြည်သူတွေကိုပစ်ထားခဲ့တော့ဝန်ထမ်းတွေအကျင့်ပြက်ကုန်တာနှစ်ပေါင်း40 50လောက်ရှိပြီဒါအားလုံးတိပဲပြန်ပြင်ဖို့ဆိုရင်အခုလူကြီးတွေကနှစ်နှစ်လောက်ကြိုးစားရမှာပြည်သူတွေအတွက်ကောင်းတဲ့ဝန်ထမ်းတွေထွက်ပေါ်လာမှာပါအခုချိန်မှာတော့ဝန်ထမ်းကောင်းတွေထွက်ပေါ်လာအောင်မှမဟုတ်ပါဘူ
း။ဒါကတော့အစိုးရအပြောင်းလဲဖြစ်တာအချိန်မကြာသေးတဲ့အတွက်အချိန်တစ်ခုတော့အဆောင်ကြပါဆိုပြီးတော့ဒီသောရရှင်ကြော်ညွန့်ရေးလာတာပါ။ကိုလှမင်းဆိုတဲ့သောရရှင်ကတော့အစိုးရရဲ့ကျန်းမာရေးစနစ်ကဒီသူတို့ဒေတာကလူတွေအလုံးအကူအထားပြုရတဲ့ကျန်းမာရေးစနစ်တစ်ခုဖြစ်နေပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ်။ကိုလှမင်းဖြစ်ပါလိမ့်ရှင်
။ကိုတို့ပင်းရဆေးုံဆိုရင်လူနာတိုင်းစိတ်ချမ်းသာတယ်။မြို့နယ်ဆရာဝန်ကြီးဦးသားမင်းထွတ်တိတ်တော်တယ်အနေနဲ့ရရကလူနာတွေများလုံးလို့ကရင်တော်မအားဘူ
းပင်တရအစေယုံကမြို့နယ်ဆရာဝန်ကြီးဦးတမ်းမင်းထွတ်ကြောင့် သူတို့ဒေတာကအစေယုံကနာမည်ကျော်စောနေပါတယ်ဆိုရတီတော်ရရှင်ကိုလာမင်းရေးလာတာပါဟုတ်ကဲ့ပါဒီတော်ရရှင်ပြောတဲ့မြို့နယ်ဆရာဝန်ကြီးဦးတမ်းမင်းထုတ်ဆိုတာအမေရိကန်ပြည်ထောင်စုရောက်ဒီမြန်မာရဲရွာအတိုင်းဝန်ကဖွဲ့စည်းထားတဲ့အဖွဲ့တစ်ခုဖြစ်တဲ့မြမဂုံရီအဖွဲ့ရဲ့2016ခုနှစ်မှာဆုချီးမြှင့်ခဲ့တဲ့မြမဂုံရီဆုရှင်လည်းဖြစ်ပါတယ်နော်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးသွားမှာဖြစ်ပါတယ်။အခုတော့အနောက်တိုင်းတိလေးတပုတ်မြစ်တာတိလက်ဆောင်တောင်းဆိုလာတဲ့တော်ရရှင်ရဲ့စာကိုဆက်ပြီးတော့ပြောပြပေးစီမှာတယ်။ဇန်တာရာဆိုတဲ့တော်ရရှင်ဂျက်စင်ဘီဘာရဲ့တခြင်းလေးတပုတ်တောင်းလာတာဖြစ်ပါတယ်ရှင်
။ VOV ကိုအရင်နှစ်သက်ပါတယ်အစီအစဉ်အားလုံးကိုလည်းကြိုက်ပါတယ်။ VOV ပြည့်သက်တူပါ။အမြဲတမ်းအားပေးလက်ပါ။ VOV 1တော်သူ1တော်သားများလည်းကျမ်းမာရှင်လန်းပြီးစိတ်နှလုံးအေးချမ်းကြပါစေ။VOA ကိုနားဆင်တာဆက်စုနှစ်လောက်ပဲရှိပါသေးတယ်အခုမှပထမဆုံးအကြိမ် request လုပ်ဖူးတာပါတချင်းတစ်ပုတ်လောက်တောင်းဆိုပေးရစီလား VOA ရေ Justin Bieber ရဲ့ Love Yourself တချင်းကိုထုတ်လွှင့်ပေးပါလို့မေတ္တာရက်ခံပါတယ် VOA 1 to 1 သားတွေရှင်လန်းချမ်းမြေ့ကြပါစေ
ဟုတ်ကဲ့ပါဒီတော့ဒီတော်ရရှင်တောင်းဆိုထားတဲ့ Love Yourself ဆိုတဲ့တချင်းလေးကိုဒီတစ်ပတ်ဒီအနောက်တိုင်းတေးကန်နာမှာထုတ်လွှင့်ပေးမယ်လို့စိတ်ကူးရပါတယ်เนาะဒီတော်ရရှင်ပြောထားတဲ့တချင်းလေးက Justin Bieber ရဲ့စရုပ်ထမြောက်တေးတပြား2015ခုနှစ်မှာထွက်သွားတဲ့ Purple ဆိုတဲ့တေးတပြားတွေကဖြစ်ပြီးတော့ဒီသတင်းကို2015 November လမှာအခွေသစ်ကြော်ညာသဘောနဲ့အရင်ထုတ်လိုက်တာဖြစ်ပါတယ်။ Ed Sheeran, Barry Blunt နဲ့ Justin Bieber တို့ပူးတွဲပြီးတော့ရေးသားဆက်ဆိုတဲ့သတင်းဖြစ်ပြီးတော့ဒီသတင်းမှာ Electric Guitar နဲ့ Trumpet တို့ကိုအဓိကဒုရီယာဖြစ်နေတုံးထားတာကြားရမှာပါ။ဒီတဲ့ချင်းက Billboard Hot 100နဲ့ UK Singles Chart UK တပုတ်ထဲတေးတပြားဆင်းတို့အပါအဝင်နိုင်ငံ15နိုင်ငံမှာနံပါတ်1နေရာချိတ်ခဲ့ပြီးတော့ Justin Bieber စီကထွက်တဲ့တဲ့ချင်းနေနံပါတ်1ဖြစ်တာမှာသုံးဖို့ဆက်တိုင်နံပါတ်1ဖြစ်တဲ့တဲ့ချင်းတွေကနောက်ဆုံးတတိယမြောက်တဲ့ချင်းဖြစ်ပါတယ် American ပြည်အောင်စုမှာသတင်း24ဘက်ဆက်တိုင်နံပါတ်1ထဲဝင်နေတဲ့တဲ့ချင်းပါရှင်ဒီတော့ဒီတော်ရရှင်တောင်းဆိုတဲ့တဲ့ချင်းလေးကို VOA တေးချစ်ပရိသတ်အားလုံးနဲ့အတူတူနားထောင်ကြည့်ရအောင်ပါနော်Justin Bieber ရဲ့ Love Yourself ဖြစ်ပါလေရှင်
For all the times that you rain on my parade And all the clubs you get in using my name You think you broke my heart, oh girl, for goodness sake You think I'm crying on my own, well I ain't And I didn't wanna write a song Cause I didn't want anyone thinking I still care or don't But you still hit my phone up And baby I'll be moving on And I think it should be something I don't wanna hold back Maybe you should know that My mama don't like you And she likes everyone And I never like to admit that I was wrong And I've been so caught up in my job Didn't see what's going on But now I know I'm better sleeping on my own Cause if you like the way you look that much Oh baby, you should go and love yourself And if you think that I'm still holding on to something You should go and love yourself When you told me that you hated my friends The only problem was with you and not them And every time you told me my opinion was wrong And tried to make me forget where I came from And I didn't want to write a song Cause I didn't want anyone thinking I still care or don't But you still hit my phone up And baby, I'll be moving on And I think it should be something I don't wanna hold back Maybe you should know that My mama don't like you And she likes everyone And I never like to admit that I was wrong And I've been so caught up in my job
Justin Bieber တီဆိုတဲ့ Love Yourself ဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာတိချစ်တော်ရရှင်နဲ့အားလုံးအတွက်လည်းနောက်ပိုင်းမှာမြန်မာတချင်းလေးတို့နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်။အခုဆက်ပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝတွေနဲ့ပတ်သက်ပြီးတော့ဒီကိုပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့အစားတွေကတော်ရရှင်တဦးရဲ့စာကိုဖော်ပြပေးခြင်းပါတယ်။သူကတော့အခုအစိုးရတဲ့လက်ထက်အထိရှိနေသေးတဲ့မြန်မာနိုင်ငံရဲ့အခွန်ကောက်တဲ့စနစ်နဲ့ပတ်သက်ပြီးတော့ဆိုပြီးတော့သူ့ရဲ့အမြင်ကိုခုလိုမျိုးလွတ်လွတ်လပ်လပ်ထုတ်ဖော်လာပါတယ်ရှင်။
နိုင်ငံတော်သမ္မတကြီးနဲ့နိုင်ငံတော်အကြံပေးပုဂ္ဂိုလ်အမေစုနဲ့ဝန်ကြီးများတို့တင်ပြပေးပါခင်ဗျာအခွန်ကိစ္စပါတိုးကောက်တာတိုးပါအတိအကျဖြစ်စေချင်ပါတယ်မျှတမှုမရှိတော့အခွန်အမှန်ဆောင်သူတွေနစ်နာနေတာပါအချို့ဆိုဆိုင်မဖွင့်နေဆက်ကနေကယ်ရီတယ်လာအိမ်မှာပစ္စည်းလောင် ရောင်ဆိုတော့အစိုးရကိုအခွင့်မဆောင်ဘူးလေအချို့ဆိုကားတွေနဲ့တစ်မျိုးဝင်တစ်မျိုးထွက်လုပ်ငန်းလိုင်စင်မထားကားနဲ့လိုက်ရောင်လက်ကားရောင်တရားဝင်အခွင့်ဆောင်အခွင့်တိုးခံထားရသူတွေကလုပ်ငန်းမှာအရှုံးပဲရောက်ပြီးဘာမှမဆောင်ပဲအလုပ်လုပ်နေသူတွေကချမ်းသာလာမျှတမှုမရှိတော့အမှန်ပါဗျာနေဆက်ကပစ္စည်းတွေကားဂိတ်တွေပစ္စည်းချလိမ့်စာတွေဌာနဆိုင်ရာတွေလိုက်ရင်အသေးစိတ်တည်နိုင်ပါတယ်တရားဥပဒေစိုးမိုးဖို့ဆိုတာမျှတမှစိုးမိုးလို့ရမှာပါမန်းလေးမှာတော်တော်ဆိုးဝါးနေပါလေအခွန်ရုံးကနီးစက်တဲ့ဈေးကြိုလောက်လှိမ့်စစ်လှိမ့်အခွန်နေတိုးဈေးကြိုကိုကားမရရဆိုပြီးလှုပ်ထားသေးတယ်ဈေးမြောင်းရအောင်လှုပ်ထားပြီးအခွန်ကျထိတ်ဆုံးကမဲခံရတယ်လေလုပ်ငန်းကြီးတွေကလုံနေတာ၈နှစ်လောက်အခွန်မဆောင်ရသေးဘူးတဲ့အခွန်ရုံးသွားတာကိုလာမစစ်လုံမပေးတာတဲ့ဒီလိုမမျှတမှုတွေကအုပ်ချုပ်မှုဥပဒေကိုပြဿနာရှိနိုင်ပါတယ်အခွန်မဆောင်ဆိုင်မပွင့်မဲလုံနေတဲ့လုပ်ငန်းအသေးအလက်အကြီးတွေအများကြီးပါကိုယ်တော်နေတော်ခုနှစ်ခုနဲ့ဆယ်ခုလောက်နဲ့လုံနေတာ20နဲ့ချီနေပါပြီ
။နန်းတော်မိုးထိန်ဆိုတဲ့တော်ရရှင်ဒီမြန်မာနိုင်ငံမှာအခွန်တုတ်ကောက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုခုလိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတာဖြစ်ပါတယ်။တော်ရရှင်ဒီအစာတွေကိုပြန်ချပေးတာဒီတစ်ပတ်ဒီမှာနဲ့ရက်ချင်ပါတယ်။မြန်မာတေးချစ်တော်ရရှင်ဒီအတွက်မြန်မာတချင်းဒီတစ်ပုတ်တိလက်ဆောင်အဖြစ်နဲ့ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်နော်။ကျွန်တော်တို့ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။သောရရှင်ဒီကိုမြန်မာတချင်းလေးတပုတ်နဲ့ဖြောပြပေးကြပါလိမ့်ရှင်။တချင်းဟောင်းလေးတပုတ်ဖြစ်ပါတယ်။အခုနှစ်ပိုင်းတွေအတွင်းမှာလည်းအဲ့ဒီတချင်းကိုပြန်ဆိုတာမျိုးတော့ကြားဘူးပါတယ်။အွန်လိုင်းမှာကြားလိုက်ရပေမဲ့လည်းဘယ်သူပဲဝါဆိုရဲဆိုတာသိချာမသိနိုင်လို့မူရင်းတချင်းလေးပဲထုတ်လွှင့်ပေးကြပါတယ်။အေဂျင့်မေတီးဆိုထားတဲ့တချင်းလေးတပုတ်ဖြစ်ပါတယ်။မျက်နှာများတဲ့မောင်ဆိုတဲ့တချင်းကို VOA တိချစ်သောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။
The day we talked it Molly mo sai mo ku ne aku lo myo mo pui me lo twi ma tin ye do ta nge jin ga pyo de mong kaw ma le ti yau ne zalan le twi twin the day ku a chi ya so I jure de te bola que tu sente na me que ya no te chalu ne mi na mia de ma a linha ne saga ga jue a khu no te yau tui da be tu ne tui di me the bone twi de chit tu la ba phit 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 shin zin li ri na chang jun de yin ma dan de ya sain li chit la do kwe di de su do nya nya ai pyo bu ma lwe
ai sa me di su tha de nyan na mya de maung so de tachin mo na sin ka ja ya da ba မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတင်းငွေတွေနဲ့ညပိုင်းနဲ့တင်းလာနေမနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျွန်တော်တို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နဲ့အားလုံးရှင်နှန်းချင်းနေကြပါစေရှင်
။မတွေ့ခြင်းဘူးမောင်ကြီး။ကြာရင်မုံမီတော့မေခွင်လွတ်ခြင်းဆိုတာ။အချိန်ခါနဲ့အတိုင်းတာနဲ့သစ္စာမထားတဲ့မောင်။မေဘလူးများချစ်ရမယ်။အသေးခွေးနဲ့ကစားတာအ
နာကျော်စီစဉ်တင်ဆက်တဲ့မြမပြီမှပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုနားဆင်ရအောင်ပါရှင်။ဝင်းကြီးချုပ်ဦးဖြိုးမင်းသိန်းစကားစောမနေဘူးလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မယင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။အခုရက်ပိုင်းအတွင်းစိတ်ဝင်စားဖို့အကောင်းဆုံးသတင်းတစ်ပုဒ်ကတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့စင်ကာပူနိုင်ငံခီးစဉ်အတွင်းအမျိုးဘာသာသာသနာစောက်လျှောက်ရေးမဘာသာအဖွဲ့မလိုအပ်တော့ဘူးလို့ပြောလိုက်တဲ့မှတ်ချက်စကားနဲ့အဲ့ဒီစကားကိုအခြေပြုပြီးထွက်ပေါ်လာတဲ့နောက်ဆက်တွဲကိရက်တွေအကြောင်းပါပဲအခုဆိုရင်မဘာသာအဖွဲ့ကြီးကအစည်းအဝေးတစ်ခုကျင်းပပြီးဦးဖြိုးမင်းသိန်းရဲ့အဲ့ဒီပြောစကားနဲ့ပတ်သက်လို့ခုနှစ်ရက်အတွင်းပြန်ဖြေရှင်းပေးဖို့တကယ်လို့ပြန်ဖြေရှင်းပေးတာမျိုးမလုပ်ရင်ဆန္ဒပြတာလက်မှတ်တွေစုဆောင်းကောက်ခံပြီးတင်ပြတာစားတဲ့လှုံ့ဆော်မှုတွေလုံးမယ်လို့ကြေညာချက်ထုတ်ပြန်ထားပြီးလည်းဖြစ်ပါတယ်။မဘာသာအဖွဲ့ကြီးကဘလို့အဖွဲ့မျိုးလဲဒီအဖွဲ့ကြီးဘလို့ကြီးထွားလာသလဲပေါ်ပေါက်ခဲ့တဲ့သုံးနှစ်တာကာလဘာတွေလုပ်ခဲ့သလဲဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ပြောစကားမှတ်ချက်အချိန်ကြိုက်ဖြစ်ရလားဆိုတာလေ့လာသုံးသပ်ကြည့်ကြရအောင်ပါ
။မဘာသာအဖွဲ့ဆိုတာအမျိုးဘာသာသာသနာဆောက်ရှောက်ရေးဆိုတဲ့ခေါင်းစဉ်နဲ့ဖွဲ့စည်းထားတာဖြစ်ပြီးဗုဒ္ဓဘာသာကိုကာကွယ်ဆောက်ရှောက်ရေးလုပ်မယ်ဆိုတဲ့သဘောမျိုးတက်ရောက်ပါတယ်။မြန်မာနိုင်ငံမှာအစဉ်အဆက်ရှိခဲ့တဲ့တန်ခါအဖွဲ့အစည်းစည်းမျဉ်းတွေအရမဟာနာလို့ခေါ်တဲ့မြန်မာနိုင်ငံဂိုင်းပေါင်းစုံတန်ခါမဟာနာယကအဖွဲ့ကြီးဟာတခုတည်းသောတန်ခါအဖွဲ့အစည်းကြီးဖြစ်ပြီးမဟာနာကလွဲရင်အခြားတန်ခါအဖွဲ့အစည်းတွေဖွဲ့စည်းတည်ထောင်ခွင့်မရှိပါဘူး။ဒါပေမဲ့မဘာသာအဖွဲ့တည်ထောင်သူတွေကသူတို့ရဲ့အဖွဲ့အစည်းကိုတန်ခါအဖွဲ့အစည်းအနေနဲ့တီထောင်ထားတာမဟုတ်ဘူးမဟာနဆရာတော်ကြီးတွေရဲ့ခွင့်ပြုချက်နဲ့အတူ2008ဖွဲ့စည်းပုံခြေခံဥပဒေအရတန်ခါနဲ့လူတွေပေါင်းဆက်ဖွဲ့စည်းတီထောင်ထားတဲ့အသင်းပင်အဖွဲ့အစည်းမျိုးဖြစ်တယ်လို့ဆိုကြပါတယ်တီထောင်ခဲ့ပြီးတဲ့ကာလတွေကိုပြန်ကြည့်ရင်မဘာသာအဖွဲ့ကြီးတဲ့မှာတကယ်ကိုပဲဗုဒ္ဓဘာသာအမျိုးဘာသာသာသနာစောက်ရှောက်လို့သူတန်ခါနဲ့လူပုဂ္ဂိုလ်တွေပါဝင်ကြတယ်လို့တချို့ဘာသာမတူသူတွေကိုခွဲခြားဆက်ဆံလို့တဲ့အမုန်းပွားလို့တဲ့ရံပြုတ်တိုက်ခိုက်လို့တဲ့တန်ခါနဲ့လူပုဂ္ဂိုလ်တွေလည်းပါဝင်တာတွေ့နိုင်ပါတယ်။တချို့တန်ခါနဲ့လူပုဂ္ဂိုလ်တွေကတော့နောက်ွယ်မှာနိုင်ငံရေးရည်ရွယ်ချက်ရှိသလားလို့တန်တရားပွားရလောက်အောင်အရင်သမ္မတဦးသိန်းစိန်ရဲ့တီစဲအစိုးရတီစဲအာဏာရပါတီကိုထောက်ခံတဲ့လှုပ်ရှားမှုတွေဒေါက်ဆန်းစုကြည်နဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစန့်ကျင်တဲ့လှုပ်ရှားပြောဆိုမှုတွေလုပ်ကြတာကိုလည်းတွေ့မြင်ခဲ့ကြရပါတယ်။အဓိကပြဿနာတစ်ခုကတော့မဘာသာဗဟုအဖွဲ့ကြီးဟာအောက်ခြေအဖွဲ့အစည်းအသီးသီးရဲ့လှုပ်ရက်တွေကိုတာဝန်ယူမှုမရှိတာပါပဲ။အောက်ခြေမြို့နယ်တီနယ်အဖွဲ့အစည်းတွေကနေအခြားဘာသာဝင်တွေအပေါ်အမုန်းတရားပွားစေတဲ့ကြေညာချက်မျိုးထုတ်တာအမုန်းတရားပွားစေတဲ့လှုပ်ရှားမှုမျိုးလုပ်ကင်ဒါရီနဲ့ပတ်သက်ပြီးမဘာသာဗဟုကသူတို့နဲ့မသက်ဆိုင်တဲ့အကြောင်းအောက်ခြေမဘာသာအဖွဲ့တွေရဲ့သူတို့သဘောသူတို့ဆောင်တဲ့လှုပ်ရှားမှုတွေသာဖြစ်ကြောင်းငြင်းချက်ထုတ်လို့ရှိပါတယ
်။မဘာသာအဖွဲ့ကြီးရဲ့အဓိကလှုပ်ဆောင်ခဲ့ချက်ကိုပြပါဆိုရင်မျိုးသားဥပဒေ၄ခုပြဋ္ဌာန်းနိုင်ရေးကြိုးပမ်းအားထုတ်ခဲ့တာပါလိုလတ်စွာယုံကြည်ကိုးကွယ်ခွင့်နဲ့လူ့အခွင့်အရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့ပြည်တွင်းမှာရောနိုင်ငံတကာမှာပါအငင်းပွားစရာဖြစ်တဲ့အဲ့ဒီမျိုးသားဥပဒေတွေပြဋ္ဌာန်းပေးဖို့ပြည်သူလူထုစီကနေလက်မှတ်တွေစုဆောင်းကောက်ခံပြီးအစိုးရစီတင်ပြတောင်းဆိုတဲ့လှုပ်ရှားမှုလုပ်ခဲ့ပါတယ်မျိုးသားဥပဒေ၄ခုအတည်ပြုနိုင်ခဲ့တဲ့ဖြစ်စဉ်ကိုပြန်ကြည့်ရင်ဥပဒေတွေအတည်ပြုပေးဖို့မဘာသာအဖွဲ့ကြီးကသမ္မတဦးသိန်းစိန်စီစာရေးတင်ပြတောင်းဆိုပါတယ်သမရဦးသိန်းစိန်ကဒါဟာဥပဒေပြည်ရေးကိစ္စဖြစ်တယ်ဆိုပြီးလွတ်တော်နိုင်ကသူရဦးရှိမန်းစီဆက်ပေးပို့ပါတယ်။သူရဦးရှိမန်းအနေနဲ့ဒီဥပဒေမျိုးပြဋ္ဌာန်းဖို့လိုသလားမလိုဘူးလားလိုတယ်ဆိုရင်ဥပဒေဘယ်နှခုပြဋ္ဌာန်းမလဲဘသူ့ကိုရေးဆွဲခိုင်းမလဲစတာတွေကိုလွတ်တော်တွင်ဆွေးနွေးတာမျိုးလုံးဝမလုပ်ပဲသူ့တူဦးသဘောနဲ့ဥပဒေ၄ခုရေးဆွဲပေးဖို့အစိုးရအဖွဲ့ဘက်ဓာတ်ရိုက်တာဝန်ပြန်ပေးခဲ့ပါတယ်။အစိုးရဘက်ကရေးဆွဲပေးတဲ့အဲ့ဒီဥပဒေ၄ခုကိုဒီခံဖြိုးနဲ့တပ်မတော်သားအမတ်တွေကြီးဆိုးတဲ့လွှတ်တော်ကနည်းနည်းပါးပါးပြင်ဆင်လာတော့လုပ်ပြီးအတီးပြုတ်ပေးခဲ့တာတွေ့နိုင်ပါတယ
်လွန်ခဲ့တဲ့3-4နှစ်တာကာလသမရဦးသိန်းစိန်အစိုးရလက်ထက်ကိုပြန်ကြည့်ရင်မြန်မာနိုင်ငံထဲမှာဘာသာခြားတွေပေါ်အမုန်းတရားထားတဲ့ပြောဆိုပြုမှုလှုပ်ရှားမှုတွေများပြားလာတာဘာသာခြားတွေပေါ်အကြမ်းဖက်ဖို့လှုံ့ဆော်မှုတွေပေါ်ပေါက်လာတာအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာစတာတွေတွေ့နိုင်ပါတယ်ဒါရီနဲ့ပတ်သက်ပြီးမဘာသာအဖွဲ့ကြီးမှာတာဝန်ရှိတယ်လို့ တိုက်ရိုက်မပြောဆိုနိုင်ပေမဲ့မဘာသာအဖွဲ့ကြီးပေါ်ပေါက်လာပြီးမှဖြစ်ပေါ်လာတဲ့ပြဿနာတွေလို့ပြောဆိုမယ်ဆိုရင်တော့ရနိုင်ပါတယ်။နောက်ပြဿနာတစ်ခုကတော့မဘာသာဥဆောင်ဆရာတော်တပါးဖြစ်တဲ့အရှင်ဝီရသူရဲ့ပြောဆိုပြုမူပုံတွေပါ။အရှင်ဝီရသူရဲ့တရားပွဲတွေမှာဟောပြောမှုအင်တာနက်လူမှုကွန်ရက်စာမျက်နှာတွေမှာရေးသားမှုတွေကိုကြည့်ရင်ဘာသာခြားတွေပေါ်အမုန်းတရားပွားစေတဲ့ဟောပြောရေးသားမှုတွေဖြစ်နေတာတွေ့ရမှာဖြစ်ပါတယ်။အရှင်ဝီရသူရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအစီရင်ခံစာတင်သွင်းသူမစ်ရန်ဟီလီကိုတိတ္တစာနဲ့ခိုင်းနှိုင်းခေါ်ဝေါ်ခဲ့တဲ့လောက်ရက်ကတော့ဟိုးလေးတကျော်ပါပဲ။ပြောရရင်မဘာသာအဖွဲ့အစည်းပေါ်ပေါက်လာပြီးနောက်ပိုင်းကမ္ဘာမှာမြန်မာနိုင်ငံရဲ့ဗုဒ္ဓဘာသာပုံရိပ်ကျဆင်းလာတာကတော့ငင်းလို့မရတဲ့အချက်ပဲဖြစ်ပါတယ်။ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိအနေနဲ့တန်ခါနဲ့လူတွေအများကြီးပါဝင်ဖွဲ့စည်းထားတဲ့မဘာသာအဖွဲ့ကြီးမလို့အပ်တော့ဘူးဆိုတဲ့စကားမျိုးပြောဆိုတာကတော့အချိန်ဆောလွန်နေပါသေးတယ်။မြန်မာနိုင်ငံမှာအထူးကလိုအပ်နေတာကအမုန်းတရားဖြန့်ဖြူးနေတာတွေရပ်တန့်သွားဖို့အကြမ်းဖက်ဖို့လှုံ့ဆော်တာတွေအကြမ်းဖက်တာတွေကိုဥပဒေနဲ့အညီထိထိရောက်ရောက်အေးအေးယူနိုင်ဖို့လိုအပ်ပါတယ်။ဒါမှသာ NLD အစိုးရအနေနဲ့တိုင်းပြည်ကိုတီတီငင်ငင်စီမံခန့်ခွဲအုပ်ချုပ်နိုင်မှာဖြစ်ပြီးတိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်ရေးကိုကောင်းကောင်းမွန်မွန်အကောင်အထည်ဖော်နိုင်မှာဖြစ်ပါတယ်။
တိုင်းပြည်မှာအမုန်းတရားဖြန့်ဖြူးနေတာတွေရပ်တန့်သွားဖို့ဗုဒ္ဓဘာသာရဲ့စစ်မှန်တဲ့တရားတော်တွေပြန့်နှံ့ဖို့မတူညီတဲ့ဘာသာဝင်တွေတယောက်နဲ့တယောက်ကြားငြိမ်းချမ်းတဲ့ဆက်ဆံရေးတွေတည်ရှိဖို့ကိစ္စတွေကိုဗုဒ္ဓဘာသာဆရာတော်တန်ဃာတော်တွေဥဆောင်လှုပ်ရှားပါမှအောင်မြင်မှုရနိုင်မှာပါ။အလားတူမြန်မာနိုင်ငံဗုဒ္ဓဘာသာပုံရိပ်မြင့်တက်လာအောင်လဲဆရာတော်တန်ဃာတော်တွေကပဲပြန်ဆောင်ကျင်းပေးနိုင်ပါတယ်။ဒီအတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့အစိုးရတာဝန်ရှိသူတွေလောက်ကင်ဆောင်ရွက်သင့်တာကအဖွဲ့အစည်းတစ်ခုခုကိုထိတ်တဲရင်ဆိုင်ရေးဆိုတာထက်လောက်ရတစ်ခုချင်းအပေါ်တန်ဃာနဲ့လူပုဂ္ဂိုလ်တူးချင်းရဲ့ပြုမှုဆောင်ရွက်ချက်တွေအပေါ်အရေးယူဆောင်ရွက်တာမျိုးကပူပီးသင့်တော်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့လာမယ့်အင်္ဂါညတိုက်ရိုက်လေလိုက်ဆွေးနွေးကမ်းမှာဘာသာတွေများဆွေးနွေးကြဖို့ရှိသလဲဆိုတာနားဆင်ကြရအောင်ပါရှင်။
ဆိုရသည့်တာဝန်ယူတာရပ်ပေါင်းတရာပြည့်ပြီးသွားပါပြီ။ဒီကာလအတွင်းဆိုရသည့်ရဲ့ကနဦးဆောင်ရွက်ချက်တွေဟာပြည်သူတွေမျှော်လင့်ချက်တွေနဲ့ကိုင်ညီမှုရှိပါရဲ့လား။ပြည်သူတွေရဲ့လူဝင်ဆန္ဒတွေကိုအကောင်အထည်ဖော်နိုင်လောက်အောင်တောင်းတောင်းမီဆိုရသည့်ရဲ့ဖြစ်လာဖို့နီးလာပြီလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညဒိုင်ရက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးခြင်းနဲ့အကြောင်းအရာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားလို့ရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ VOA ရဲ့အင်္ဂါညတရက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ကဘာကြီးပုံတွေးလာတာကိုသတိပြုမိစေဖို့ကြောက်ခဲဒီရေခဲကြောက်ဆောင်ကြီးတွေပင်လယ်ထဲကိုမျောနေတာကိုအမေရိကန်ပြည်ထောင်စုမှာအမှုပညာပြကန်းကြီးတစ်ခုဖြစ်ဖန်တီးပြသခဲ့ပါဗါးစပိန်နိုင်ငံမှာတော့နာမည်ကျော်နေရိုင်းတပ်ပွဲတော်ကိုတပတ်ကြာကျင်းပနေပြီဖြစ်ပါတယ်အခုလိုထူးထူးဆန်းဆန်းသတင်းတွေကိုတော့မက်ခင်ဖြူထွေးနဲ့ကိုငိမ့်ညံ့တို့ကတင်ဆက်ထားပါတယ်ရှင်
နှစ်စဉ်ကျင်းပနေကြဖြစ်တဲ့နာမည်ကြီးစပိန်နွားရိုင်းပွဲတော်ဆန်ဖာမင်းကိုစပိန်နိုင်ငံဘာဘလိုနာမြို့ကအဓိကရှင်ပြန်ကြီးမှာဗုဒ္ဓဘူးနေကလူထောင်ပေါင်းများစွာစုဝေးပြီးဖွင့်မီးကြီးပြေဖောက်ဖွင့်လှစ်ခဲ့ကြပါတယ်။ရိုးရာထုံးစံအတိုင်းအဖြူရောင်တီရှပ်နဲ့ဘောင်းမီဝတ်ဆင်ထားသူတွေဟာအနီရောင်လက်ကင်ပွားတွေကိုကင်ဆောင်ပြီးတော့ဝိုင်းနေနဲ့လည်းတယောက်ကိုတယောက်ဖျန်းပတ်ခဲ့ကြပါတယ်။နွားရိုင်းရှိကပြေးတဲ့ပွဲကိုဇူလိုင်လ9ရက်နေ့ကစတင်ကျင်းပခဲ့ပါတယ်။မနက်၈နာရီကစတင်ခဲ့တဲ့ပြေးပွဲမှာတော့နွားရိုင်းတက်ကွင်းထဲကိုမီတာ800လောက်ရှိတဲ့လမ်းကျင်းလေးထဲကနေပြေးကြတဲ့အတွက်လူ၄ယောက်ဒဏ်ရာအနည်းငယ်ရခဲ့ကြပါတယ်။မနက်ပိုင်းမှာပြေးပွဲကိုကျင်းပပြီးတော့ညနေပိုင်းမှာနွားရိုင်းတက်ပွဲကိုပြုလုပ်ကြတာဖြစ်ပါတယ်။ဒီနွားရိုင်းပွဲတော်ကိုဇူလိုင်လ9ရက်နေ့ကနေ14ရက်နေ့အထိကျင်းပမှာဖြစ်ပါတယ်။ပွဲတော်မတိုင်ခင်မှာတလိမ့်ဆန်အခွင့်အရေးလှုပ်ရှားသူတွေကနွားတွေအပေါ်အခုလိုပြုမှုဆက်ဆံပုံနဲ့ပတ်သက်ပြီးသူတို့ရဲ့ကိုယ်ပေါ်ကိုသွေးအထုတွေလောင်းပြီးဆန္ဒပြခဲ့ကြပါတယ်။နှစ်စဉ်ဒီပွဲတော်မှာနွားရိုင်းဟာအနိုင်ကျင့်အသက်ခံနေရတာကြောင့် Animal Neutralist နဲ့ Peter အဖွဲ့တို့ကပူးပေါင်းပြီး
ိန်နွားရိုင်းတပ်ပွဲမှာနွားတွေကိုမတုံးဖို့တောင်းဆိုနေကြတာပါ။နာမည်ကျော်စာရေးဆရာအာနက်စ်ဟမ်မင်ဝေးရဲ့ The Sun Also Rises With Who ဟာလည်းဒီပွဲတော်ကိုအခြေခံပြီးရေးသားခဲ့တာဖြစ်ပါတယ်ခင်ဗျာ။
လုံးနဲ့လူရသည့်အပူရန်ကိုရှောင်ရှားပြီးအေးမြတဲ့အရင်နဲ့ထူးခြားတဲ့အတွေ့အကြုံတွေရနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာရှိတဲ့ National Building Museum အမျိုးသားအဆောက်အဦပြလိုက်မှာတော့ပင်လယ်ထဲမှာရေခဲကြောက်ဆောင်ကြီးတွေမျောနေတဲ့ပုံစံမျိုးရေခဲတို့ပြပွဲကိုကျင်းပနေပါတယ်။အဲဒီလိုအခြေအနေမျိုးကိုခံစားရနိုင်ဖို့အတွက်ရေခဲပင်လယ်ပုံစံမျိုးဖြစ်အောင်သုံးပြောက်ချွန်တွေကိုအောက်ဘက်ချမ်းပြေတစ်လျှောက်နဲ့အပေါ်ဘက်မြင့်တဲ့ချမ်းပါပါတက်ဆင်ဖန်တီးထားတာပါ။ပိုလီကာဗိုနိတ်မျိုးစားကိုသုံးထားတဲ့အတွက်လည်းနေလေးရောင်ဒီပြတိုက်အတွင်းဝင်ရောက်တဲ့အခါမှာအရောင်မျိုးမျိုးထွက်လာတာကိုတွေ့ရပါတယ်။ကဘာကြီးပူလေးလာတာကြောင့်ရေခဲတွေအေးပျော်လာပြီးပင်လယ်ရေပြည့်တဲ့ပြင်မြင့်တက်လာတာနဲ့ပတ်သက်တဲ့ဒီကိန်းကလေးအချက်လက်တွေကိုဒီရေခဲတုံးကြီးတွေပေါ်မှာရေးသားထားတာကိုပြတိုက်လာတဲ့သူတွေမြင်နိုင်ပါတယ်။
စင်ကလေးမိုချာဟာပြီးခဲ့တဲ့10နှစ်လောက်ကထိုင်းမြန်မာနယ်စပ်မှာမြေမြုံပိုင်းနေမိပြီးခြေထောက်ပြတ်သွားခဲ့တာပါပြီးခဲ့တဲ့ဗုဒ္ဓဘူးနေ့ကသူ့အတွက်ကိုးခုမြောက်ခြေထောက်အတုကိုတက်ဆင်ပေးခဲ့ပါတယ်ခုနှစ်လသားအရွယ်မှာမိုင်းနေမိခဲ့တာဖြစ်ပြီးတော့ထိုင်းနိုင်ငံမြောက်ပိုင်းကစင်စေးယုံကိုအာရှဆင်များကူညီဆောင်ရှောက်ရေးအဖွဲ့အစည်း FAE အကူအညီနဲ့တွားရောက်ကူတာခဲ့ရပါတယ်နှစ်နှစ်အကြာမှာတော့ခြေထောက်အသစ်နဲ့ဘဝအသစ်ကိုပြန်ရခဲ့ပါတယ်အခုသူအသက်ကြီးလာပြီးအကောင်လဲကြီးလာပြီဖြစ်တဲ့အတွက်ပိုပြီးတောင့်တင်းတဲ့ခြေထောက်အသစ်လိုအပ်လာတာပါခြေထောက်အသစ်မရရင်လမ်းလျှောက်တဲ့ပုံစံမကျတဲ့အတွက်ကြောရိုးကောက်သွားနိုင်ပြီးအသက်အန္တရာယ်ပါရှိနိုင်တာပါခြေထောက်အတုတက်ခါစားမှာတော့မိုရှာဟာ600ကီလိုလောက်ပဲရှိတာဖြစ်ပြီးတော့အခုအခါမှာတော့ကီလို2000ရှိနေပြီဖြစ်ပါတယ
်ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကတလှည့်ပြောပြပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုမှာရဲကပစ်ခတ်လို့အာဖရိကန်အမေရိကန်နှစ်ဦးသေဆုံးခဲ့ရမှုနောက် Dallas မြို့မှာ6မြောင်းတိုက်ခိုက်မှုအတွင်းရဲတပ်ဖွဲ့ဝင်5ဦးတို့ကြာဆုံးခဲ့ရပြီးနောက်ဒီသတင်းပတ်ဟာစိတ်ထိခိုက်နာကျင်ပွဲသတင်းပတ်ဖြစ်ပါတယ်လို့သမ္မတဥပမာကမှတ်ချက်ပြုပြောဆိုပြီးတုံ့လောက်နေတဲ့အမေရိကန်ပြည်သူတွေကိုနှစ်သိမ့်ဖို့ကြိုးစားပါရတယ်။သမ္မတဥပမာဟာပိုလန်နိုင်ငံဝါဆုံမြို့မှာကျင်းပတဲ့နေတိုထိပ်သီးဆွေးနွေးပွဲတွင်ဒီလိုပြောခဲ့တာဖြစ်ပေမဲ့သတင်းစာရှင်းလင်းပွဲအတွင်းသူပြောသွားတာအများစုဟာအမေရိကန်ပြည်ထောင်စုမှာဖြစ်ပျက်နေတာတွေကိုပဲအလေးထားပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဥပမာကဥပမာအဆိုဥရောပနဲ့နေတိုမဟာမိတ်နိုင်ငံတွေကြားအရေးကြီးဆုံးကာလမှာအမေရိကန်နိုင်ငံအနေနဲ့ဥရောပကိုရေရှည်ထောက်ခံသွားမှာဖြစ်တယ်လို့ဥရောပနိုင်ငံတွေစီလုံးညီညွတ်ကြဖို့လည်းသူကတိုက်တွန်းခဲ့ပါတယ်။အခုလိုစိန်ခေါ်မှုကြီးမားနေတဲ့အခိုက်အတန့်မှာအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်တော့မှပြောင်းလဲမှာမဟုတ်တဲ့ဥရောပလုံခြုံရေးကာကွယ်ရေးအတ္တလန္တိတ်ဒေသဖြတ်ကျော်ပူးပေါင်းဆောင်ရွက်မှုတွေနဲ့ပူးရဲကာကွယ်မှုတွေအတွေ့အမြဲတည်တံ့နေမဲ့ထောက်ခံအားပေးမှုတွေလှုပ်ဆောင်နေမယ်လို့ပြောဆိုသွားပါတယ်။တောင်စရနိုင်ငံမြို့တော်ဂျူဘာမှာဆန့်ကျင်ဘက်အုပ်စုတွေကြားအကြမ်းဖက်မှုတွေကြောင့်လူတရာကျော်သေဆုံးခဲ့ရပြီးနောက်တနေ့ဒီကနေ့တနင်္ဂနွေနေ့မှာတော့ပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။တပွန်ဟောင်းတွေနဲ့အစိုးရတပ်ဖွဲ့တွေကြားအပြန်အလှန်ပြင်းပြင်းထန်ထန်ပြစ်ခတ်ခဲ့ကြပြီးမြို့ထဲကနေရအတော်များများမှာပြစ်ခတ်တန်းတွေကြားခဲ့ရတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vitec Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိလည်းတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်။မနေ့ပြန်မနေ့ပိုင်းထုတ်လွှင့်မဲ့အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.